Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA American တန်ကနေ2018ခုနှစ် February 2ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ32.40-49အပြင်လိုင်းလမီတာไลน์โดมิเตอร์40 49รูปเป็น639 43ญาติรูปก็นี่ပြီးတော့ထုတ်လွှင့်ပေးနေပါတယ် Facebook ဆောင်မျက်နှာကလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါတယ်ခင်ဗျာတော်တော်ရှင်များရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးကြီးပါအခုမနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမရထရမ့်ကနိုင်ငံရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းထားသူကိုလွှတ်တော်ကအတည်ပြုပေးလိုက်ပါပြီသမရထရမ့်ကခန့်အပ်မဲ့နိုင်ငံတော်တရားသူကြီးချုပ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရဲ့အမည်စင်းကိုလည်းသမရထွန်းကအင်္ဂါနေ့ညမှာတင်သွင်းလိုက်ပါတယ်။လွတ်တော်တရားလွတ်တော်ရှင်နေဥက္ကဋ္ဌကိုလုတ်ကြံတပ်ဖြတ်သူလို့မတင်ငါရသူတွေကိုလိုက်လံဖမ်းဆီးနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားကြရမှာပါခင
်ဗျ။ကောင်းပါပြီခင်ဗျ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့
That the issue of Burma is a bipartisan issue. It's something that Republicans on Capitol Hill and people around Washington recognize as an important place.
အဲ့တော့အမေရိကန်နိုင်ငံဆိုင်အမေရိကန်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောင်းဒယ်ရစ်မစ်ရှယ်ဖြစ်ပါတယ်။ဒီကလွှတ်တော်မှာအတည်ပြုလိုက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအသစ်ရဲ့အကြောင်းသတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာ NLD ပါတီရဲ့ဥရေအကြံပေးဦးကိုနီလောက်ကြံခံရတဲ့သတင်းပေါ်အများဆုံးအရေးယူဆောင်ရွက်ပေးဖို့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ကတိုက်တွန်းလိုက်တဲ့ဆိုတဲ့သတင်းကုလသမဂ္ဂအထွေထွေမှုကျောင်းဟောင်းဘန်ကီမွန်းကလာမယ့်တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြန်မှာမဟုတ်တော့ဘူးလို့ပြောတဲ့အကြောင်းနဲ့အမေရိကန်ကာဝေးဝင်ကြီးရဲ့အရှိအအရှခီးစဉ်စတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်စီစဉ်တွေကိုလည်းကြားကြမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့ဒေါခင်မျိုးတက်တို့ကအကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းထားသူရင်းနှီးကုမ္ပဏီအကြီးကဲဟောင်း Rex Tillerson ဟာသူ့ကိုယာရုခံထားရေးကြားနာပွဲမှာအကြိတ်နဲ့ညှဉ်းပန်းမှုတွေဒီမိုကရက်ပါတီလွတ်တော်အမတ်တွေကမကြုံစဖူးထုခဲ့တဲ့နောင်နေကြံကြအောင်လှုပ်ဆောင်မှုတွေနဲ့ရင်ဆိုင်ရပြီးတဲ့နောက်ဗုဒ္ဓနဲ့မှာတော့အထက်လွတ်တော်ကအတီးပြုတ်ပေးလိုက်ပြီးဖြစ်ပါတယ်တီလာဆန်ဟာတီလာဆန်အတွက်ယာထုခံထားရေးလွတ်တော်မှာမဲခွဲဆုံးဖြတ်ကြတဲ့အခါမှာတော့ရီပါဘလီကန်လွတ်တော်အမတ်တွေအပြင်ဒီမိုကရက်ပါတီအမတ်3ဦးနဲ့တတိပုဂ္ဂလအမတ်2ဦးတို့သာမဲပေးခဲ့ကြပြီးထောက်ခံမဲ56မဲကန့်ကွက်မဲ43မဲနဲ့အတီးပြုတ်ပစ်လိုက်တာဖြစ်ပါတယ်တီလာဆန်ဟာသူ့ကုမ္ပဏီအတွက်ကြီးမားတဲ့အောင်မြင်မှုရရှိအောင်လှုပ်ဆောင်ပေးခဲ့သူဖြစ်ကြောင်းအခုချိန်မှာသူ့ရဲ့အတွေ့အကြုံနဲ့ပင်ကိုစွမ်းရည်တွေကိုအမေရိကန်ပြည်သူတွေအတွက်အလုပ်ကျွေးပြည်နယ်တော်မှာဖြစ်ကြောင်းတက်ဆက်စ်ပြည်နယ်ရီပါဘလီကန်အထက်လွှတ်တော်မှဂျွန်ကော်နင်းကအစောပိုင်းမှာပြုလုပ်တဲ့ကြားနာပွဲမှာပြောကြားခဲ့ပါတယ်ဒါပေမဲ့စီးပွားရေးလုပ်ငန်းနယ်ပယ်ကလာတဲ့မစ္စတာတီလာဆန်အနေနဲ့အမေရိကန်နိုင်ငံရဲ့စံတန်ဖိုးတွေရှေ့တိုးဆောင်ရွက်ပေးမဲ့နိုင်ငံသားရေးဝန်ကြီးတူအဖြစ်တာဝန်ထမ်းဆောင်နိုင်ပါမလားဆိုတဲ့အပေါ်သူ့အနေနဲ့စိုးရိမ်ပူပန်မှုရှိနေစေဖြစ်ကြောင်းမေရီလန်းပြည်နယ်ဒီမိုကရက်ပါတီအထက်လွှတ်တော်အမတ်ဘန်ကာဒင်ကပြောကြားလိုက်ပါတယ
်အမေရိကန်တရားလွှတ်တော်ချုပ်မှာလက်လံနေတဲ့တရားသူကြီးတနေရာအတွက်ဒေါ်နယ်ထရမ့်ကရထားသူကော်လိုရာဒိုပြည်နယ်ကဖက်ဒရယ်တရားသူကြီးတူဖြစ်တဲ့နီးလ်ဂိုဆာရှာဗိုလ်တပ်ဖူးနယ်မှာထုံနှန်းဆင်လာအတိုင်းလွှတ်တော်အမတ်တွေနဲ့စတင်တွေ့ဆုံမှာဖြစ်ပါတယ်လွှတ်တော်ကိုတွားရောက်တဲ့မစ္စတာဂိုဆာရှ်နဲ့အတူဒုသမရမိုက်ပန့်စ်လည်းလိုက်ပါသွားတာဖြစ်ပြီးသူဟာပရမဆုံးအထက်လွှတ်တော်အများစုအမတ်မစ်ချ်မက်ကောနဲနဲ့တွေ့ဆုံခဲ့တာပါမစ္စတာမက်ကောနဲကသူ့ကိုရွေးချယ်မှုဟာတိတ်ကိုကောင်းမွန်တယ်လို့ပြောဆိုခဲ့တယ်လို့သူ့ကိုအတည်ပြုဖို့အတွက်လုပ်ငန်းတွေစတင်မှာကိုစိတ်ဝင်တစားနဲ့စောင့်နေကြောင်းပြောပါတယ်ဒုသမရပန့်စ်ကတော့တရားသူကြီးဖြစ်တဲ့ရွေးထားတဲ့မစ္စတာဂိုဆာချာအထက်လွှတ်တော်အမတ်တွေအားလုံးနဲ့တွေ့ဆုံစကားပြောဆိုခွင့်ရမှာဖြစ်တယ်လို့ဒါဟာအထက်လွှတ်တော်တွေအမတ်တွေအားလုံးသူ့ကိုသိနာလည်လာစေမယ့်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။တရားသူကြီးအန်တိုနီယားစကာဒီယာပြီးခဲ့တဲ့နှစ် February လမှာကွယ်လွန်သွားပြီးခဲ့တဲ့ကတရားသူကြီးနေနေရာတနေရာလစ်လန်နေတာဖြစ်ပြီးမစ္စတာဂိုဆာချာကိုခန့်ထားဖို့အတွက်ရွေးချယ်လိုက်ကြောင်းအင်ကာနီကသမရအင်ဗျူမှာသမ္မတထရမ့်ကလည်းကြေညာခဲ့တာဖြစ်ပါတယ်မစ္စတာဂိုဆာရှာတိုင်းပြည်မှာတကယ့်ကိုလိုအပ်နေတဲ့တရားသူကြီးတူဖြစ်ပြီးသူ့ရဲ့အရေးအချင်းတွေကိုဘယ်လို့မှအငင်းပွားလို့မရကြောင်းသမ္မတထရမ့်ကပြောပါတယ်မစ္စတာဂိုဆာရှာထူးချွန်ပြောင်းမြောက်တဲ့ပညာရေးရှိသူဥပဒေပညာကိုသူ့မတူအောင်ထုံးကျွန်းသူအခြေခံဥပဒေကိုမူရင်းရေးသားထားတဲ့အတိုင်းအဓိပ္ပာယ်ဖွင့်ဆိုဖို့အတွက်တန်ဋိဌာန်အခိုင်အမာရှိသူဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်
မေရိကန်ပြည်ထောင်စုကဒုက္ခသည်တွေတိုင်းပြည်အတွင်းရွှေပြောင်းအခြေချနေထိုင်ခွင့်ယာယီပိတ်ပင်ထားပေမဲ့ပစိဖိတ်သမုဒ္ဒရာအတွင်းကကျွန်းနယ်မှာရောက်နေတဲ့ခိုလုံးဝင်လျှောက်ထားသူတွေလက်ခံရေးအတွက်မူလကသဘောတူညီချက်ကိုလေးစားလိုက်နာလိမ့်မယ်လို့ယုံကြည်ကြောင်းဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘိုးကပြောပါတယ်။ဩစတြေးလျနိုင်ငံမှာခိုလုံးဝင်လျှောက်ထားဖို့လာကြတဲ့သူတွေကိုလန်ခီတူအမှာကြားဖြတ်ပြီးဖမ်းဆီးပြီးတော့ပပွာနယူဂီနီနဲ့နော်ရူးကျွန်းနယ်ပေါ်မှာရှိနေတဲ့ခိုလုံးဝင်စခန်းတွေမှာထိန်းသိမ်းထားတဲ့ရွှေပြောင်းနေထိုင်သူ1,000ကိုလက်ခံဖို့အမေရိကန်သမ္မတဘာရက်အိုဘားမားအစိုးရလက်ထက်အတွင်သဘောတူညီမှုရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလာရောက်ရွှေပြောင်းနေထိုင်ကြမယ့်ဒုက္ခသည်အားလုံးကိုအသေးစိတ်စစ်ဆေးသွားမှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျီနီယာပြောခွင့်ရရှောင်းစပိုက်ဆာကလည်းအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နိုင်ငံနဲ့ဘလူးလူတွေလာရောက်ခွင့်ရှိမယ်ဆိုတဲ့အပေါ်လုံခြုံရေးအရာအသေးစိတ်စစ်ဆေးမှုတွေပြုလုပ်သွားမယ်ကြောင်းသမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလတွေအတွင်းမှာဒေါ်နယ်ထရမ့်ကစတင်ပြောဆိုခဲ့တာဖြစ်ပါတယ်။
ဗုဒ္ဓဘူးလေးကအီရန်ရဲ့ပက်ထင်းတက်ဒုံးကျည်ပြစ်လုပ်မှုအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးအငြင်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်ကအပြစ်တင်ရှုတ်ချလိုက်ပါတယ်။အီရန်ဟာနျူကလ িয়ার ဆိုင်ရာ2015ခုနှစ်အမေရိကန်နဲ့တခြားအင်အားကြီးနိုင်ငံတွေနဲ့ရထားတဲ့သဘောတူညီမှုအတွက်အန္တရာယ်ရှိအောင်လုပ်နေတယ်လို့ပြောဆိုခဲ့တာပါ။သမ္မတထရမ့်ရဲ့လုံခြုံရေးဆိုင်ရာအကြီးအကဲအကြံပေးမိုက်ကယ်ဖလင်ကအီရန်ရဲ့အခုလိုဒုံးကျည်ပြစ်လုပ်မှုကိုရှုတ်ချလိုက်ပြီးဒါဟာလွန်ခဲ့တဲ့6လတုန်းကအမေရိကန်နဲ့သူ့ရဲ့ဒေသရင်းမဟာမိတ်တွေကိုအီရန်ကချိမ့်ချောက်တဲ့လှုပ်ဆောင်မှုတွေကနောက်ဆုံးတစ်ခုဖြစ်တယ်လို့ပြောဆိုခဲ့တာပါ။အီရန်ခေါင်းဆောင်တွေအခုလိုတိုးပြီးလှုပ်ဆောင်လာတဲ့အကြောင်းရင်းတွေထဲမှာအခုရထားတဲ့နျူကလ িয়ার သဘောတူညီမှုကအားပျော်နေတယ်လို့ထိရောက်မှုမရှိတာကြောင့်ဖြစ်တယ်လို့ဒီသဘောတူညီမှုမှာပါဝင်နေတဲ့တခြားနိုင်ငံတွေကအီရန်ရဲ့စီးရဲလက်နဲ့ပိုင်ဆိုင်လုပ်မှုနဲ့လှုပ်ဆောင်ချက်တွေကိုတည်တည်ချာချာအရေးယူဖို့အတွက်ပြက်ကွက်တာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အီရန်ရဲ့လှုပ်ဆောင်မှုတွေအတွက်သမ္မတဟောင်းဘဲရက်အိုဘားမားနဲ့သူ့အစိုးရဖွဲ့ဝင်တွေကိုလည်းဖလင်းကအပြစ်တင်လိုက်ပါတယ်။လက်နက်တွေလွှဲပြောင်းတာအကြမ်းဖက်မှုကိုထောက်ပံ့ပေးနေတာနဲ့တခြားနိုင်ငံတကာဆန်တွေကိုချိုးဖောက်တာပါဝင်အီရန်ရဲ့ဆိုးရတဲ့လောက်ရတဲ့အတွက်အိုဘားမားအစိုးရဘက်ကထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်ဖို့အတွက်ပြက်ကွက်ခဲ့တယ်လို့လည်းဖလင်းကသမ္မတအင်ဂျူမားပြောကြားခဲ့ပါတယ်။အီရန်ရဲ့လှုပ်ဆောင်မှုတွေကအရှိလေပိုင်းဒေသလုံခြုံရေးတာယာဝါပြောရေးနဲ့တည်ငြိမ်ရေးပြက်ပြားစေတဲ့အပြင်အမေရိကန်နိုင်ငံသားတွေအသက်ဘေးအတွက်ပါအန္တရာယ်ဖြစ်စေတယ်လို့ထရမ့်အစိုးရဘက်ကပြစ်တင်ပါတယ်။ဒါပေမဲ့လည်းအီရန်ပေါ်ဘလို့အရေးယူဆောင်ရွက်မယ်ဆိုတာကိုတော့ဖလင်းကတိတိကျကျမပြောပါဘူး။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာတရားလွတ်တော်ရှင်းနေဥကိုနီလောက်ကျန်တပ်ဖြတ်ခံရမှုရဲ့နောက်ွယ်ကဂွင်းဆက်တရခန်းလူတန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ကင်းပြင်းနေရဲမှူးကြီးကြည်လင်းကပြောပါတယ်တန်တရားရှိသူဘယ်နှဦးကိုဖမ်းဆီးထားတယ်ဒီလူတွေဟာတကယ်ပဲလောက်ကျန်မှုနဲ့ပတ်သက်နေသလားဆိုတာကိုတော့မသေးကွယ်သေးပါဘူးဥကိုနီလောက်ကျန်ခံရတဲ့ကိစ္စအမှုမှန်ပေါ်ပေါက်အောင်လုံခြုံရေးအာဏာပိုင်တွေဘက်ကအကောင်းဆုံးကင်တွယ်နေပြီးရလတ်ပေါ်အောင်ဆစ်ရှည်စွာဆောင်ဆိုင်ပေးဖို့ကိုလည်းတာဝန်ရှိသူတွေကပြောပါတယ်ရှင်းနေဥကိုနီလောက်ကျန်ခံရမှုနဲ့ဆက်နွယ်ပြီးကင်းပြင်းနယ်ထဲမှာတန်တရားရှိသူတို့ကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေပေမဲ့အဲ့ဒီထဲမှာလောက်ကျန်သူတနတ်သမားကသူ့ကိုခိုင်းစေတယ်လို့ထွက်ချက်ပေးထားတဲ့မြင့်ဆွေဆိုသူပါမပါဆိုတာကိုတော့အတိပြုချက်မပေးနိုင်သေးဘူးလို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ကွင်းဆက်တရားခန်းဖြင့်တန်တရားရှိသူတွေကိုခေါ်ယူမေးမြန်းနေတာဖြစ်တယ်လို့သာရဲမှုကြီးကပြောကြားခဲ့တာပါလက်ရှိဖမ်းဆီးထားတဲ့တရားခန်းကြည်လင်းရဲ့ထွက်ဆိုချက်အရရာဇဝမှုနဲ့ထောင်ချဘူးတဲ့မြင့်ဆွေဆိုသူကဥက္ကဋ္ဌရဲ့ဓာတ်ပုံကိုပြပြီးတပ်ပေးမယ်ဆိုပါကကာရစီပေးမယ်လို့ပြောဆိုခဲ့ပြီးလောက်ကြံရမှာအသုံးပြုတဲ့တနတ်နယ်လက်ကိုလည်းပေးခဲ့ကြောင်းပြောဆိုထားပါတယ်နောက်ွယ်ကစေကိုင်းစေခိုင်းသူမြင့်ဆွေဆိုသူဟာမန္တလေးမြို့မဟာမြတ်မြို့နေဖျားကြီးတောင်ပိုက်မြို့မှာဗဟုကျေးသွန်းလုပ်ငန်းလုပ်ကံခဲ့သူတူဖြစ်ပြီးတရားခဏ်ရဲ့ထွက်ဆိုချက်အရမဲဆောက်မြို့မှာအခြေချနေထိုင်နေလို့ကနဦးတည်ထားတဲ့အတွက်ကင်းပြည်နယ်အတွင်းမှာဖမ်းဆီးမှုတွေပြုလုပ်နေတာပါလက်ရှိအချိန်ထိဥက္ကဋ္ဌလောက်ကြံခံရမှုနဲ့စုံစမ်းချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကတစုံတရာသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးအင်္ဂါနေ့တုန်းကတော့တနတ်သမားကြည်လင်းရဲ့ထွက်ဆိုချက်ဆိုပြီးရဲစစ်ဆေးချက်စာရွက်တွေအင်တာနက်ပေါ်မှာပေါက်ကြားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်ဆောင်ရွက်မှုပေါ်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်
American ကဝင်ဝင်ကြီးတဲ့ Jim Mattis ဟာသူ့ရဲ့ပထမဆုံးနိုင်ငံရေးချခီးစဉ်ဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုဗိုလ်တပူးနေမှာစတင်ထွက်ခွာပါတယ်။အခုခီးစဉ် American ရင်းနှီးဆုံးဆေးရမဟာမိတ်နှစ်နိုင်ငံရဲ့စိုးရိမ်စိတ်ပူမှုတွေကိုဝင်ကြီး Mattis နားထောင်နိုင်မဲ့အခွင့်အလမ်းပြက်ဖြစ်တယ်လို့ပန်ဒဂန်စစ်ဌာနချုပ်ကပြောပါတယ်။ဝင်ကြီး Mattis ဟာတောင်ကိုရီးယားယာယီသမ္မတဂျပန်ဝင်ကြီးချုပ်တို့နဲ့တွေ့ဆုံမှုရှိတယ်လို့နှစ်နိုင်ငံစလုံးကကာကွယ်ရေးဝင်ကြီးတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတ Donald Trump ရဲ့ရွေးကောက်ပွဲကာလတွင်ပြောဆိုချက်တွေထဲမှာ Pacific Data ရင်းလုံခြုံရေးအတွက်အမေရိကန်ကလုံခြုံရေးတာဝန်ယူတာကိုဂျပန်နဲ့တောင်ကိုရီးယားပါဝင်ဒေသရင်းနိုင်ငံတွေကငွေကြေးထောက်ပံ့မှုပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုကိုတားဆီးဖို့အတွက်ဂျပန်နေနဲ့ကိုယ်ပိုင်နျူကလ িয়ার လက်နဲ့ရအောင်ရှိအောင်လှုပ်တင်တယ်လို့အကြံပေးမှုတွေပါဝင်နေတာပ
ါဂျပန်နိုင်ငံမှာ2020ခုနှစ်မှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲနဲ့မတန်ဆွမ်းသူများအိုလံပစ်အခမ်းအနားပြိုင်ပွဲအတွက်ချင်းမြင့်မဲ့စုတစည်းတွေကိုဆဲလ်ဖုန်းအဟောင်းတွေကနေပြုလုပ်တဲ့ပစ္စည်းတွေနဲ့ပေးရတော့မှာဖြစ်ပါတယ်။အိုလံပစ်ပြိုင်ပွဲတစ်ခုစလုံးမှာချင်းမြင့်မဲ့ရွှေငွေနဲ့ကျေးရစိတ်စုစုပေါင်း9000လောက်ဖို့အတွက်လိုအပ်တဲ့၈တန်နဲ့ညီမျှတဲ့ဖုန်းအဟောင်းတွေလျှက်စစ်ပစ္စည်းအဟောင်းတွေလူကြဖို့အတွက်အိုလံပစ်ကျင်းပရေးကော်မတီကဂျပန်ပြည်သူလူထုထံအလှူခံထားပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါ်ခင်မျိုးတက်တို့ကြီးညာသွားကြတာဖြစ်ပါတယ်။အခုရင်ဆုံးတော့အစ်စ်ခန့်အပ်လိုက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအကြောင်းသတင်းလွှာကိုတင်ဆက်ပေးမှာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်ခန်ထားရေးအတွက် Exxon Mobil ရန်နံကုမ္ပဏီရဲ့အကြီးကဲဟောင်း Rex Tillerson ကိုအထက်လွှတ်တော်ကနေအတည်ပြုပေးလိုက်ပြီဖြစ်ပါတယ်။နိုင်ငံတကာမျက်နှာစာမှာအမေရိကန်နိုင်ငံသားရေးမူဝါဒအောင်မြင်ရေးအတွက်တန်တမန်ရေးရာကိစ္စတွေမှာအဓိကတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာနိုင်ငံသားဆက်ဆံရေးမှာအတွေ့အကြုံနည်းသူအဖြစ်သူ့ကိုအတည်ပြုရေးကြားနာပွဲတွေမှာထောက်ပြခဲ့တာတွေလည်းရှိပါတယ်။ဒါကြောင့်မြန်မာနိုင်ငံအပအဝင်နိုင်ငံတကာကလူခွင့်ရေးအခြေအနေတွေပေါ်စိတ်ဝင်စားမှုရှိပါမလားဆိုပြီးတော့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံသားဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားသူ Rex Tillerson ကိုအမေရိကန်အထက်လွှတ်တော်ကထောက်ခံမဲ56မဲကန့်ကွက်မဲ43မဲနဲ့ဗိုလ်ထုနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အခုလိုသူနိုင်ငံသားဝန်ကြီးအသစ်ဖြစ်တာဝန်ထမ်းဆောင်ချိန်မှာသမ္မတထရမ့်ကချမှတ်ခဲ့တဲ့အမေအရာ TPP ကုန်သွယ်ရေးသဘောတူညီမှုကနေနှုတ်ထွက်တာမက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ဖို့စီစဉ်တာအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်မဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုယာယီပြည်ဝင်ခွင့်ပိတ်ပင်တာနဲ့ဒီပေါ်မှာနိုင်ငံသားရေးဌာနကဝန်ထမ်း1000နီးပါးကကန့်ကွက်စာတင်သွင်းမှုအစရှိတဲ့နိုင်ငံသားရေးဆိုင်ရာအကဲဆတ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။ Mr. Tillerson ဟာ Exxon Mobil ကုမ္ပဏီအကြီးအကဲအဖြစ်တာဝန်ထမ်းဆောင်စဉ်ရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထေးရဆက်ဆံရေးရှိခဲ့သူဖြစ်ပြီးနိုင်ငံသားရေး policy အတွေ့အကြုံမရှိတဲ့သူအဖြစ် New Mexico Democrat အထက်လွှတ်တော်အမမာတင်ဟိုင်းဒရစ်ကဝေဖန်ပြောဆိုခဲ့ပါတယ်
။ The next Secretary of State will be diving headfirst into all of these incredibly daunting and gravely important foreign policy. ဟုတ်တယ
်နိုင်ငံသားရေးဝန်ကြီးအနေနဲ့အမေရိကန်ပြည်ထောင်စုကလက်ရှိရင်ဆိုင်နေရတဲ့နိုင်ငံသားရေး policy အကဲဆတ်မှုတွေကိုထိတိုက်ရင်ဆိုင်ရမှာဖြစ်ပါတယ်။ Mr. Tillerson ရဲ့နိုင်ငံသားရေး policy အတွေ့အကြုံနှေးပါမှုနဲ့သမ္မတ Trump ရဲ့လက်ရှိကမ္ဘာနဲ့ကင်းကွာနေတဲ့အမြင်ပေါင်းလိုက်ရင်အမေရိကန်နိုင်ငံသားရေး policy အနာဂတ်အတွက်ကျွန်တော်ယဉ်လေးမိပါတယ်။
ဒါအပြင်လက်ရှိနိုင်ငံသားရေးဌာနမှာလက်ထောက်ဝန်ကြီးယာဒူအထက်ပုဂ္ဂိုလ်တွေကိုယာဒူကနေအနားပေးဖို့ညွှန်ကြားထားပြီးဖြစ်တဲ့အတွက်ကြောင့်နိုင်ငံသားရေးအတွေ့အကြုံနယ်ပါသူမစ္စတာတီလာဆန်အနေနဲ့သူခန့်ထားမဲ့လူသစ်တွေအပေါ်အားထားရမှာဖြစ်ပါတယ်။မစ္စတာတီလာဆန်ဟာအာရှပစိဖိတ်ဒေသနဲ့ပတ်သက်လို့ကြွညွန့်ကြင်ကြင်သိရှိနားလည်ထားသူမဟုတ်တာကြောင့်အာရှဒေသနဲ့အမေရိကန်ဆက်ဆံရေးဘယ်လိုဖြစ်လာမလဲဆိုတဲ့အပေါ်အများကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအရေးပါတဲ့နိုင်ငံတစ်ခုဖြစ်အမေရိကန်လွှတ်တော်ကယူဆထားပေမဲ့ဘလို့ဖြစ်လာမယ်ဆိုတာကိုအတိအကျမပြောနိုင်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရက်မစ်ရှဲကပြောပါတယ
် Still a lot of uncertainty clearly when you had Secretary of State Clinton you knew she was personally connected and very interested specifically in Asia as it posed was President Obama with President Trump and
with the media မှုတွေကတော့အများကြီးရှိနေသေးပါနိုင်ငံသားရေးဝန်ကြီး Clinton လက်ထက်တုန်းကတော့ Asia Pacific ဒေသကိုအထူးစိတ်ဝင်တစားရှိခဲ့ပါတယ်သမ္မတ Obama ကလည်းထိုနည်း၎င်းပါပဲဒါပေမဲ့သမ္မတ Trump နဲ့နိုင်ငံသားရေးဝန်ကြီးအသစ်လက်ထက်မှာတော့ Asia Pacific ဒေသအတွက်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့အပြေထွက်မလာပဲမေးစရာမေးခွန်းတွေကပိုများနေပါတယ်ဘာတွေဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်ကြိုတင်မပြောချင်ပါဘူးမြန်မာနိုင်ငံဟာ American Party ကြီးနှစ်ခုစလုံးကလည်းစိတ်ဝင်တစားရှိတယ်လို့ Republican လွှတ်တော်အမတ်တွေကလည်းအရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားကြပါတယ်။ဒါပေမဲ့လက်ရှိပေးနေတဲ့အကူအညီတွေကိုဖျက်တောက်သွားမလား၊ဒါမှမဟုတ်နိုင်ငံရေးဝန်ကြီးအစ်စ်ကစိတ်ဝင်စားမှုပြမပြဆိုတဲ့ကိစ္စကတော့အတိအကျပြောဖို့ခက်ပါတယ်။မြန်မာနိုင်ငံထဲမှာအမေရိကန်အစိုးရကိုကူစားပြုတဲ့ကောင်းမွန်တဲ့ကိုယ်စားလှယ်အဖွဲ့ဖြစ်တဲ့တန်ယုံရှိနေပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲမှာလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုအကူအညီပေးနေတာတွေအစိုးရသည့်လက်ထက်မှာပြောင်းလဲမသွားဘူးလို့တော့မျှော်လင့်ရပါတယ်
။သမ္မတထရမ့်အစိုးရကတော့နိုင်ငံခြားအကူအညီပေးနေတာတွေကို40ရာခိုင်နှုန်းလောက်ရှော့ချသွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့တာမာကြီးဟောင်းတဲမီရှဲကတော့မြန်မာနိုင်ငံအပေါ်ပေးနေတဲ့အမေရိကန်ရဲ့အကူအညီတွေရုတ်တရက်ပြောင်းလဲမှုဖြစ်လိမ့်မယ်လို့မထင်ကြောင်းပြောပါတယ်။မစ္စတာတီလာဆန်ဟာနိုင်ငံတကာတန်တမာအတွေ့အကြုံမရှိသူတဦးဖြစ်တာကြောင့်သူကခန့်အပ်တာဝန်ပေးမဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးဟာအရေးပါတဲ့ပုဂ္ဂိုလ်ဖြစ်လာလိမ့်မယ်လို့လည်း Derek Michel ကပြောပါတယ
် Well certainly whoever is assistant secretary will be important. That person will be spending all of his time, his or her time focused on the region and the diplomacy and
သူလက်ထောက်နိုင်ငံသားရေးဝန်ကြီးဟာပေးအပ်ထားတဲ့ဒေသအတွက်တန်တမာကြီးရာကိစ္စရပ်တွေကိုအချိန်ပြည့်အာရုံစိုက်လှုပ်ဆောင်ပြီးအသွားပြန်လုံနေရမှာဖြစ်တဲ့အတွက်အဲ့ဒီလူဟာအရေးပါတဲ့ပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်။သူဟာနိုင်ငံသားကြီးဝန်ကြီးကိုဓာတ်ရိုက်ပြောဆိုအကြံပြုတင်ပြနိုင်သူလည်းဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလူဘယ်သူဖြစ်လာမယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ
်။တီလာဆန်ဟာသူ့ကုမ္ပဏီအတွက်ကြီးမားတဲ့အောင်မြင်မှုရရှိအောင်လှုပ်ဆောင်ပေးခဲ့သူဖြစ်ကြောင်းအခုအချိန်မှာသူ့ရဲ့အတွေ့အကြုံနဲ့ပင်ကိုဆွမ်းရည်တွေကိုအမေရိကန်ပြည်သူတွေအတွက်အလုပ်ကျွေးပြုနိုင်တော့မှာဖြစ်ကြောင်းတက်ဆက်စ်ပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမဂျွန်ကွန်နင်းကအစောပိုင်းမှာပြုတ်လုတဲ့ကြားနာပွဲမှာပြောကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ Texas ပြည်နယ်ဇာတိ Rex Tillerson ဟာ Austin မြို့မှာရှိတဲ့ Texas Tech တို့ကနေ Engineer ဘွဲ့အရရှိပြီး1985ခုနှစ်မှာ Exxon Mobil ကုမ္ပဏီမှာအလုပ်စဝင်ခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့အကြီးဆုံးယာရုအထိရောက်ရှိခဲ့ပြီး2016ခုနှစ်မှာယာရုကနေအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမှာခင်ဗျာ။အနာရ NLD ပါတီရဲ့ဥရေအကြံပေးလည်းဖြစ်ပြီးတော့အများပြည်သူလေးစားရတဲ့တရားလွှတ်တော်ရှိနေကြီးဥက္ကဋ္ဌလောက်ကြံခံရမှုကိုအများဆုံးစုံစမ်းစစ်ဆေးအရေးယူဆောင်ရွက်ဖို့အတွက်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အဲ့ဒီတော့တွင်ဥက္ကဋ္ဌလောက်ကြံခံရမှုအမှုမှန်ပေါ်ပေါက်ရေးအတွက်အထောက်အကူပြုဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုခွင့်ပြုဖို့ HRW လူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကြီးအပါအဝင်မြန်မာဥပဒေပညာရှင်အဖွဲ့တွေကလည်းတောင်းဆိုလိုက်ပါတယ်။အထူးသဖြင့်တနတ်သမားရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေအပြင်ကိုပေါက်ကြားခဲ့တဲ့အတွက်ရဲအာဏာပိုင်တွေရဲ့အမှုကင်တွယ်ပုံကိုလည်းအများပြည်သူတွေကတန်တရားဖြစ်လာစေတဲ့အကြောင်းထောက်ပြခဲ့ကြပါတယ်။စုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နီယာကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီကတဲ့တနင်္ဂနွေနေ့ကရန်ကုန်မင်္ဂလာတုံလေးစိတ်မှာတရားလွတ်တော်ရှေ့နေကြီးဦးကိုနီကိုတနတ်နဲ့လှုပ်ကြံတပ်ဖြတ်ခဲ့မှုနဲ့တနတ်သမားကိုလိုက်လံဖမ်းဆီးခဲ့တဲ့ရင်မောင်းဦးနေဝင်းပါတေဆုံးခဲ့တဲ့ဖြစ်ရပ်ကိုသူ့အနေနဲ့ပြင်းထန်စွာရှုံချကြောင်းဖေဗူအာရီလ၁ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကိုဖီအာနန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသတင်းကိုကြားခဲ့ချိန်မှာသူ့အနေနဲ့တုန်လှုပ်ခဲ့ပြီးဝမ်းနည်းမိကြောင်းကိုဖီအာနန်ကပြောပါတယ်။လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်နေသူတွေအပေါ်အကြမ်းဖက်တဲ့လုပ်ရက်ဟာဆက်ဆုပ်ဖွဲ့ကောင်းတယ်လို့လည်းဆိုပါတယ်။အခုလိုဆိုးွားလာတဲ့ရာဇဝတ်မှုကိုတတ်နိုင်သမျှအမြန်ဆုံးစုံစမ်းစစ်ဆေးပြီးအရေးယူဆောင်ရွက်ကြဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုကိုဖီအာနန်ကတောင်းဆိုထားပါတယ်။ဒီတော်တွင်ဖန်စီခံထားရတဲ့လောက်ကျန်သူတနတ်သမားဦးကြည်လင်းရဲ့ထွက်ဆိုချက်တွေအင်တာနက်လူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့မှုအပေါ်အာဏာပိုင်တွေဘက်ကအများပြည်သူကတန်တရားတွေပိုးပြီးဖြစ်စေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် There is no reason why the public in Burma shouldTrust a police investigation in a case.
ခုလိုမျိုးဥက္ကဋ္ဌလောက်ကြံခံရမှုကိုရဲကစုံစမ်းစစ်ဆေးနေတဲ့အပေါ်မြန်မာပြည်သူတွေမယုံကြည်ဘူးဆိုတာကရဲတပ်ဖွဲ့ဆိုတာစစ်တပ်ရဲ့လက်အောက်မှာရှိနေလို့ပါစစ်တပ်ဟာနှစ်ပေါင်းများစွာနိုင်ငံရေးမှာပါဝင်ပတ်သက်ခဲ့တယ်လို့အကြမ်းဖက်မှုတွေကိုလည်းကျူးလွန်ခဲ့တာပါဒါကြောင့်လုံတင်နာကအများပြည်သူလေးစားတဲ့သူတွေဥပဒေပညာရှင်တွေပါဝင်ပြီးရဲနဲ့ပတ်သက်မှုမရှိတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့မျိုးလိုအပ်နေပါတယ်
ဒါပြင်တနတ်သမားဘက်ကအလွဲတကူဝန်ခံပြောကြားတဲ့အချက်လက်တွေကိုယုံကြည်ရခက်ခဲစေတာကြောင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကသာအမှုမှန်ပေါ်ပေါက်ရေးအထောက်အကူပြုနိုင်မှာဖြစ်တယ်လို့မြင်ကြောင်း Brett Adams ကဆိုပါရယ်အခုလိုတနတ်သမားဖြစ်သူဦးကြည်လင်းရဲ့ထွက်ဆိုချက်တွေအပြင်ကိုပေါက်ကြားခဲ့တာနဲ့ပတ်သက်ပြီးဥပဒေအထောက်အကူပြုကွန်ရက်ရဲ့လူခွင့်ရေးရှေ့နေဦးအောင်ထူးကအခုလိုသုံးသပ်ပါရယ
်အပြင်ကိုပေါက်လာအောင်ဦးအာဏာပိုင်တွေကတမင်လို့ရတယ်အဲ့လိုကျွန်တော်နားလဲအဲ့လိုအပြင်ကိုပေါက်လာခြင်းအဖြစ် တရားခံကျင့်လင်းအောင်ခိုင်းတဲ့တခက်လက်တည်တရားခံအစစ်မှမပေါ်အောင်တမင်ကွက်ဆင်ပြီးတော့ဒီဥကိုနီလုတ်ကြံခံရေးကိစ္စကိုစိတ်ဝင်စားနေတဲ့ပြည်သူလမ်းကြောင်းလွဲသွားအောင်တမင်လုပ်နေတယ်အ Facebook ကိုတုံးပြီးလုတ်ကြံခံရတယ်လို့ကျွန်တော်ကသုံးသပ်တယ်။ဘာကြောင့်လဲစဉ်းစားကြည့်ပါဒီလက်တွေ့တက်သွားတဲ့ဥကြည်လေးကသူ့ကိုဘယ်သူတက်နေမိတဲ့ခါကျတော့လွယ်တူပဲသူပြောတာကျွန်တော်လူတယောက်က Facebook ကနေဟာလာ online ကနေကြည့်ပြီးတော့မှဟိုကာတစီပေးပါမယ်ဆိုတော့တက်တယ်ဆိုတော့ဒါဟုတ်မှဟုတ်ပဲဒါဖြစ်မှဖြစ်နေတဲ့ဟာဆိုတော့ဒီလိုဟာမျိုးတွေပုံမှာလိုက်လမ်းလွဲမအောင်လို့ကိုတောင်းဝင်ရှိတဲ့ပုံစံတွေကတမင်လုံနေတာလုံနေတယ်လို့ကျွန်တော်ယူဆ
ဒါပြင်ကြံရည်သူမိသားစုတွေအနေနဲ့အမှုမှန်ပေါ်ရေးလုတ်ပိုင်ခွင့်အနေနဲ့ပတ်သက်လို့လဲဥောက်ထူးကအခုလိုပြောပါတယ
်ပြည်မှုကျွလွန်ခံရတဲ့ဥက္ကုဏီရဲ့မိသားစုမေတ္တာရက်ခံနေတာကသူတို့အနေနဲ့ရှေ့နေအတင်းကြီးများရဲ့အကူအညီကိုတရားဝင်တောင်းဆိုချင်ပါတယ်အဲ့တော့ရှေ့နေအတင်းကြီးတွေကလည်းဥက္ကုဏီမှုနဲ့ပတ်သက်ပြီးတော့ဟာလားစုံစမ်းစစ်ဆေးရှေ့နေကြီးများရဲ့စုံစမ်းစစ်ဆေးကော်မတီမျိုးတစ်ဖွဲ့ဖွဲ့ပြီးတော့အခုဟာလားဟိုရဲလက်ထံမှာဥက္ကုစစ်ဆေးစီနေတဲ့တော်တွင်းမှာပဲရှေ့နေကြီးရဲ့ပညာရက်နဲ့ပြုံးကျွန်းခါလေမိသားစုကပေးတာလုပ်ပါမလို့တုံးပြီးတော့မှဝယ်ဝဆုံးစစ်စစ်ပေးစီခြင်းနဲ့
ဥက္ကုဏီလောက်ကြံခံရမှုနဲ့ပတ်သက်လို့ထုတ်ပြန်တဲ့ဥပဒေအထောက်အကူပြုအဖွဲ့ရဲ့ညင်ညာချက်မှလည်းအမှုမှန်ပေါ်ပေါက်ရေးနဲ့လူသက်သမားရဲ့နောက်ွယ်ကြိုးကင်လှုပ်ရှားနေသူအစ်စ်မဲ့ဖော်ထုတ်နိုင်ဖို့အစိုးရအနေနဲ့နိုင်ငံတကာရဲ့အကူအညီကိုယူတင်ကြောင်းအကြံပြုထားပါတယ်တနက်သမားဦးကြည်လင်ရဲ့နောက်ွယ်ကတန်တရားရှိသူတို့ရဲတပ်ဖွဲ့ကမနစ်ဗုဒ္ဓဘုရားကဖမ်းဆီးခဲ့ပြီးဥက္ကုဏီလောက်ကြံခံရမှုမှာအမှုမှန်ပေါ်ပေါက်ရေးအတွက်အကောင်းဆုံးကင်တွယ်နေကြောင်းရလက်ပေါ်အောင်လဲစိတ်ရှည်စွာစောင့်ဆိုင်ပေးဖို့အစိုးရတာဝန်ရှိသူတွေကပြောကြားထားပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြတော့တာဖြစ်ပါတယ်။အခုတော့တောင်ကိုရီးယားနိုင်ငံဘက်ကအခြေအနေကိုကြည့်ကြအောင်ပါ။ပြီးခဲ့တဲ့နှစ်ကအနားယူခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်မစ္စတာဘန်ကီမွန်အနေနဲ့လာမယ့်တောင်ကိုရီးယားတမရရွေးကောက်ပွဲကိုဝင်ပြီးတော့ပြိုင်တော့မှာမဟုတ်ဘူးဆိုပြီးဘူရူးနဲ့မနေ့တုန်းကရုတ်တရက်ကြေညာလိုက်ပါတယ်တမရအဖြစ်ဝင်ရောက်ရွေးချယ်ခံဖို့တည်င်းထွက်နေတဲ့ဘန်ကီမွန်ရဲ့အခုကြေညာချက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးချုပ်ထွေးမှုတွေကျုံ့နေရတဲ့တောင်ကိုရီးယားပြည်သူတွေကတော့တိတ်ပြီးတော့အန်အော်ဒီတီမဖြစ်ကြဘူးလို့နိုင်ငံရေးလှစ်လာသူတချို့ကမြင်ပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့အပြည့်စုံကိုကိုညံဝဲအောင်ကစူးစီးပြတင်ပြပေးထားပါတယ်နားဆင်ကြပါခင်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ဆယ်နှစ်ကြာတောင်ဝန်ထမ်းဆောင်ခဲ့တဲ့မစ္စတာဘန်ဂီမွန်ဟာတောင်ကိုရီးယားသမ္မတရွေးကောက်ပွဲကိုဝင်ဖို့ပြင်ဆင်နေခဲ့ရာကသူ့အနေနဲ့သမ္မတရွေးကောက်ပွဲဝင်ပြိုင်တော့မှာမဟုတ်ဘူးလို့ဖေဖော်ဝါရီလ1ရက်ဗိုလ်တုနေ့မှာရုတ်တရက်ကြေညာလိုက်တာပါလက်ရှိလွတ်တော်ကအရေးယူဖို့ပြင်ဆင်နေတဲ့သမ္မတဘက်ကွန်ဟေးရဲ့နိုင်ငံရေးအချုပ်တော်ပုံကိုသူတွေ့ရတဲ့အတွက်တောင်ကိုရီးယားနိုင်ငံရေးလောကကိုစိတ်ပျက်မိကြောင်းမစ္စတာဘန်ဂီမွန်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်ဘွန်일부정치인들의구태의원하고편협한이기주의적태도도지극히실망스러웠고결국이들과함께길을가는것은
키나우자비두강산아민진명나의뜻초더나이간의드마리장저는임단마습제미와래디루르네시셋도와인아대배시마모헛데어쩌장아구로저는송편라야라바
아구로송편라이다어쩌따옴만장네뚜예송편쩨고비두리가나래빼레이메로묘린장미스터반기몽가뼈바래အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာဘန်ဂီမွန်ဟာကုလသမဂ္ဂအတွင်းမှုချုပ်တာဝန်မထမ်းဆောင်ခင်တောင်ကိုရီးယားနိုင်ငံသားဝင်ကြီးဖြစ်လေ2004ကနေ2006ခုနှစ်အထိနှစ်နှစ်ကြာတာဝန်ယူခဲ့ပူးပါတယ်ဘန်ဂီမွန်ဟာတောင်ကိုရီးယားကိုပြီးခဲ့တဲ့လကပြန်လာခဲ့ပြီးဌာနေမှာသူ့အတွက်ထောက်ခံမှုရဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်ဒါပေမဲ့လူထုနဲ့ထိတွေ့ဖို့ကြိုးပမ်းရမှာအပြစ်တင်စရာတွေနဲ့ကြုံခဲ့ရပြီးသူ့ဆွေမျိုးသားချင်းတွေကစီးပွားရေးအရှုပ်တော်ပုံကြောင့်အခက်အခဲကြုံခဲ့ရပါတယ်သူအနေနဲ့ရှေးဦးဇဲဝါဒီနိုင်ငံရေးပါတီကနေဝင်ရွေးကံဖို့စ조사ခဲ့ပေမဲ့လည်းပါတီရဲ့ထောက်ခံမှုမရခဲ့ပါဘူးဒီအခြေအနေနဲ့ပတ်သက်လို့ဖူကျွန်းမြို့မှာနေတဲ့ကိုရီးယားအရေးလိလာသူကိုရန်နိုင်ထွန်းကခုလိုပြောပြပါတယ
်အဓိကကတော့ဒီပြည်သူလူထုတွေအနေနဲ့ကဒီအချင်းချက်ခြားစားမှုတွေနဲ့ကြုံတွေ့နေရတဲ့ဒီသမရဖက်ခွန်ဟဲပါတီကဖြစ်တဲ့မစ္စတာဖက်ခွန်မွန်ကိုလာသမရအနေနဲ့ရွေးမယ်ဆိုလို့ရှိရင်ပြည်သူတွေရဲ့စိတ်ပါဝင်စားမှုကအားရလောက်အောင်မရှိပါဘူးအားလုံးလည်းဆိုတော့ပြည်သူလူအလုံးကလက်ရှိတော့ဘက်ကွန်ဟဲ့ဒီပါတီကိုစိတ်ပြက်နေကြတယ်။အဲပါတီကလွှတ်တော်မတ်တွေကဟလာသမဏဘက်ကွန်ဟဲ့နဲ့အတူအချက်ပြက်ခြားစားနေကြတယ်။ပါတီဝင်တွေကလည်းကိုချိုးကိုလုံနေကြတယ်ပြည်သူလူထုတွေကအများစုကမြင်နေကြပါပြီ။အဲ့တို့ကြောင့်မလို့ဒီနိုင်ငံတကာရဲ့ပြက်ကိုလည်းကောင်းတယ်ကိုရီးယားနိုင်ငံမှာလည်း image ကောင်းမဲ့ထင်ပြီးတော့ UN အတွင်းမူဟောင်းဖြစ်တဲ့ Mr. Park Ki-moon ကိုသမဏနေရာမှာထိုးတင်ပါတယ်။နောက်တစ်ခုကလည်းသူ့ရဲ့နောက်ခံbackground မှာလေအဲ့ဒါ group ပေါ့ဗျာသူကနိုင်ငံရေး group ရဆိုလို့ရှိရင်သူမှာအင်အားတောက်တင်းမှုမရှိဘူးနောက်တစ်ချက်ကသူ့ရဲ့ဆွေမျိုးသားချင်းတော်ဆက်တူအဲ့ဒါတူဦးဟာ BNN เนี่ยตะชาနိုင်ငံတွေမှာစီဝေးတွေအကြီးကျယ်လုပ်ပြီးတော့ဒီလက်စားမှုတွေအချင်းပြတ်မှုတွေဖြစ်နေတဲ့အကြောင်းအရာတစ်ခုချက်ကလည်းပါပါတယ်အဲ့တို့ကြောင့်မလို့တမနာဒီနေရာမှာဒီဖက်ကင်ဝန်ကဝင်ကြီးချက်မယ်ဆိုလို့ရှိရင်လည်းအနံရောက်တဲ့ဆိုင်အချုံးပဲတွေ့လိမ့်မယ်အဲ့တို့ကြောင့်မလို့သူ့အတွက်လာလာမကောင်းဘူးဗျာအဲ့တို့ကြောင့်မလို့သူကမနေရာတင်းစားရှင်လို့မှာသူ့အနေနဲ့ဝင်ရောက်ရှင်နေမှာမ
Nagri Liza Mudigo, a ye you them then, don't that navy, a gula dream as home jam up your body. The yellow elo, some pia kebi, Tamara and Nina Yadu and no trap be yam up your bee, Tanguria, Tamara de dre, Yuka Wego, Nalame Nala Dreama, Jimba Dabu, Shibarekna.
Gunya Wayamakna. A guru American Asha, Sassan Yi, Chini Jangu, Sebame. American Kakoi, when ye tipped the Jim Medisa, Yadu Dawin, and Ninkaya beat it out. But my Uzon Pipa, keys in a pinet, Japan, Don Korean, and Nigu, Mani Burhunima, Toka, Dobby Pibare, at the keys in a butter bio, Vioe, Pentagon, Sitanajo, the Nindau, Kala, Pepu, Tade, the Rinwagu, Sepido, Timbia, Bijimarakna. When he met this year, a cook keys in her, American Piranzune, Yinizo, Sipasaya, Mahame, Ningani Pijare, Japan, and Don Korean, and Lue, Soyin, Puba Murigu, Jadi Guyabu, Pidelu, Pentagon, Sitanajo, Dawin Hiduriga, Pivare. American Kawaii Winiha, Japan and Winijo, Don Korean and Gaia, Jabia Tamara, Saduri, do Nanangas Lomie, Kawaii Winidinele, Dressombo, Mulin Tare, Jow, American Kawaii Tana, Tawan Shiduriga, View Ego Piovale, American Soya de Nine, Pacific Dida, Dress, Shin Piatare, Bua, Machamakin, La Nenge Luma, Tuye, Sipasaya, Mohammedu, Secha, Lecha, Shizay, Amakanje, Pibu, Dre, Yu, Toyota, Pitelu, Janjan Duriga, Piovale. Yuka way mess with Kalarunga Tamara, Donet Ranga, American Pironzuga, Peter, Lunyo Edre, Japan, Korea, Pawin, Nanganu Inine, Saito, Pijali, Melu, Pioso Gedalu, Dresso, Mimangan Kuma, Suinle, Japan Nanganine, Myokuria, Nuclear, Chenchamu, Aniago, Handabu Dre, Kobe, Nuclear Lene, Pinstein, Tadinelu, Pioge Bubare. Nangangam, have you a lila is Sandaga, Bonnie Clesagaro.
I doubt that that Secretary Mattis is going to be encouraging either of these countries to develop nuclear weapons. We want
Winzi Mattis anine di naingan rue go nuclear lanat ti sao pho twa pi a pe lay me so re a che paw ma ro jama anine tan nya shi ba re na naingan zalon go ati pe chin na ga thuro ye long jong yi ha American pi thong su ye long jong yi ne ta set set the shi ni da ba a ra jao American pi thong su ma phie si pe ya ma phit de so da ba be
Tiong and in a down deal pinna ma Lulo Juni, Sabido, Tisaunime, Presley John Lu, John Sue Yin, a butterbido, Indian damp yin, the Boda, Quelemuri, Pinirajao, down deal pinna, ye case ama, tear that woman, when you saw your melu, Tamara, Imburoga, much abu, Bioso, like be a no, a gulu, Kagoe, when ye, she asha did that keys in trouble, Lara Pibare, American Tamara, Imburo, Pianjai, Tawangan, Sean Spicera.
If those islands are in fact in international waters and not part of China proper, then yeah, we're going to make sure that we.
Tiong Nui Ha, Nengenaga Yi Pai Ne Drema, Tishi Nevi, Tiong Ye Yi Pai Ne Drema Mahu Jiao, Tau Ta Akai Mane, Tija Vi So Yen, Adi Nengenaga Yi Pai Ne Go, Nengen Ta Nengen Ye Le Te Yao Ma Toa Ya Ong, Chenaru Ni Ne, Kagwe Ya Ma Pi Ba De.
Belu Kagwe Lu Sao Ma Le Sura Ga Ro Ma Song Pia Di Ba Wu, Dabi Ne, Bo Ni Gle Sa Lu, Juan Jian Du Ga Ro, Tri Ta Bu Pio Ba De, Du Ga,
Drawing red lines very early that you may not be able to uphold can
Kopaka ma pai de be ani yang line lo kho de tat mat si de khu so so si si ye swe lai me so yin no de ge dan jong la de kha American bak ka 82 bi ba lou nai me le so ra me sia paw la nai ma de
American ye de ha nengan daga ye pai ne atwe ma lut lat swa pin le ye chang twa la kwin atwe do ma ja khana so de lo si ye lou sha mu ri lou saung le shi ba de da ba me Name ye pine, Nimpo Muri Maro, Bowen Patelli, Mishibau. Diminet red drink, or you got a globe of it, you American Tanya Chatavanin, Mepe, Sisenego, Menekonaiti, Sepido, Tanrin Pinibare, you immediate Saint Weber and Champion Rude, Dizin Townyness, so in general, immediately Saga, Bamis at VOA News.com, Chibare, yeah.
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်6နာရီခွဲရှိပါပြီတောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနေ့ဖက်ထုတ်လွှင့်ခြင်းဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာရေးသုံးသပ်ချက်အပတ်စဉ်ကဏ္ဍနဲ့အတူ
ကျေနပ်ဖြစ်တာပဲဒီပြည်ညာဖြစ်တာဖြစ်နေချမ်းဖို့အတွက်ဆွေးနွေးကြပြီးလို့ကြပြီးဟဲ့ဆိုရင်တော့ကျွန်တော်တို့ဒီဖက်စလုံးမှာအမှန်တကယ်နေချမ်းချင်တဲ့စိတ
်ဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်းမရှင်အဘော်မပြက်ဆက်လက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဦးကျော်စန္ဒာကတင်ဆက်ထားပါတယ်ခင်ဗျာ
တနတ်တဟာရအဖွဲ့ရဲ့မြန်မာဝင်သင်းတဲ့အချိန်ဆိုရခေါင်းစဉ်နဲ့ The Diplomat Magazine မှာ Stephen Ten Yin Zhen ဒီသားထားတာကိုဥစွာတင်ပြလိုပါတယ်။တနတ်တဟာရအဖွဲ့ရဲ့ကိုဝင်ရောက်ရင် NLD အစိုးရရဲ့ဒီမိုကရေစီဥတီချက်ပုံမခိုင်မာစေမယ်။လူခွင့်ရေးအကာအကွယ်ဖြစ်စေမယ်။ကောင်းမွန်တဲ့အစိုးရစနစ်ပေါ်ထွန်းစေလိမ့်မယ်။အထူးသဖြင့်အခုလက်ရှိဒီမိုကရေစီအစိုးရအနေနဲ့နောင်တက်လာမဲ့အစိုးရတွေကိုဒီမိုကရေစီလမ်းကြောင်းဆက်လိုက်ဖို့သတ်မှတ်ပေးခဲ့တယ်လို့ဖြစ်သွားပါလိမ့်မယ်။စာချုပ်ချုပ်ဆိုပြီးဝင်ရောက်ရတဲ့ဥရောပသမဂ္ဂလိုမဟုတ်ဘဲမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့တုံ့နှောင်ထားခြင်းမျိုးမရှိတဲ့ဒနသဟာယအဖွဲ့ဟာအထုတ်ချာအာဏာပိုင်နိုင်ငံတွေမိမိတို့ဆန္ဒအတိုင်းပူးပေါင်းဖွဲ့စည်းထားတဲ့အဖွဲ့သာဖြစ်ပါတယ်။အဲဒီကြောင့်မြန်မာစစ်ကောင်ဆောင်တွေအတွက်လည်းနိုင်ငံတကာဆန္ဒအတိုင်းအတင်းလိုက်နာခိုင်းလို့သူတို့ရဲ့အခွင့်အလမ်းတွေနှိမ့်ကျသွားမယ်၊မှိမ့်မိန်သွားမယ်ဆိုတာကိုစိုးရိမ်စရာမလိုတော့ပါဘူး။ပိုကောင်းတာတစ်ခုကတော့ဒနသဟာယအဖွဲ့ဝင်နိုင်ငံတွေဟာမတူကွဲပြားတဲ့ရင်ကျေမှုအစဉ်အလာမျိုးစုံနဲ့ပါဝင်နေကြတာဖြစ်ပါတယ်။အနောက်တိုင်းရဲ့သဘောတရားတွေကိုအင်းအတ္တမရိုက်သွင်းဖြန့်ချီမှလည်းမဟုတ်ပါဘူး။တရားအနေနဲ့ဒနသဟာယကိုဝင်ရောက်ခြင်းအပြင်ငြိမ်းချမ်းရေးဖြစ်စဉ်အပေါ်တိုင်းရင်းသားတွေပုံပြီးယုံကြည်မှုရှိလာနိုင်ပါတယ်။တတိယတစ်ချက်ကတော့မြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးလူအပ်တဲ့သုတေသနလုပ်ငန်းတွေကျွမ်းကျင်မှုအရင်းအမြစ်ဆရာတွေကိုဒနသဟာယကူညီနိုင်တာဖြစ်ပါတယ်။တခါဒနသဟာယအဖွဲ့ထဲမှာဖွံ့ဖြိုးဆဲနိုင်ငံတွေသာပါဝင်နေတာဖြစ်တဲ့အတွက်မြန်မာနိုင်ငံပါဝင်လာရင်မျက်နှာငယ်စရာ၊ကြောင်ထိုးခံရစရာလည်းမရှိဘူး။သူ့ခြေလှမ်းနဲ့သူ့သူ့စီနှံသူပဲဆက်လက်ကြည့်တရမှာဖြစ်ပါတယ်လို့ဆိုပါရယ်။ဒါပေမဲ့ရိုဟင်ဂျာပြဿနာမြန်မာနိုင်ငံဒဏ္ဍာဟာရတွေဝင်ရောက်မဲ့အခွင့်အလမ်းကိုအဟန့်တားဖြစ်စေနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ဒီပြဿနာကိုပွင့်ပွင့်လင်းလင်းတာဝန်ယူဆောင်ရွက်ဖို့တော့လိုအပ်ပါလိမ့်မယ်လို့យေတာထားပါရယ်ခင်ဗျာ။ JF-17 Fighter ဂျယ်လီယင်တိဆောက်ရေးမြန်မာနိုင်ငံညှိနှိုင်းဆိုတဲ့ခေါင်းစဉ်နဲ့James Defense Weekly မှာ Anthony Davis ရေးသားထားတာကိုဆက်လက်တင်ပြလိုပါရစေ။မြန်မာနိုင်ငံဟာ2015ကJF-17 Thunder အမျိုးအစားတိုက်လေယာဉ်ဆက်ခွင့်စင်ဝယ်ယူခဲ့ပြီးတဲ့နောက်အခုခါမှာတော့ဒီတိုက်လေယာဉ်တွေကိုလိုင်းစင်ယူပြီးမြန်မာနိုင်ငံတွင်းမှာတိစောက်ဖို့ပါကစ္စတန်နဲ့အဆင်မြင့်ညှိနှိုင်းမှုလုပ်နေတယ်လို့ဆိုပါရစေ။ဆွေးနွေးညှိနှိုင်းမှုအောင်မြင်ခဲ့ရင်မြန်မာနိုင်ငံဟာပါကစ္စတန်တရုတ်တို့နဲ့ပူးပေါင်းပြီးအင်ဂျင်တစ်လုံးတိုက်လေယာဉ်တွေကိုတိစောက်တော့မှာဖြစ်ပါရစေ။ဒါဟာမြန်မာနိုင်ငံကာကွယ်ရေးပစ္စည်းလုပ်ငန်းသီးသီးသာသာတိုးမြင့်လာတာဖြစ်ပါလိမ့်မယ်။1990ပြည့်နှစ်လွန်တရုတ်ကဝယ်ပြီးအခုခါခင်မမီရောတဲ့ F7M Air Guard နဲ့ A5C Phantom အမျိုးအစားလေယာဉ်တွေကိုဖယ်ထုတ်ပြီးအခုထုတ်လုပ်မဲ့ JF17 Thunder လေယာဉ်တွေဟာနောင်လာမဲ့ဆယ်စုနှစ်မြန်မာလေတပ်ရဲ့အဓိကအင်အားစုတစ်ခုဖြစ်လာမှာပါ။ပြည်ပကတင်သွင်းမဲ့ပထမအထုပ်16ဆင်းကိုဒီနှစ်နောက်ပိုင်းမှာစတင်အသုံးပြုပြီးဒီလေယာဉ်တွေဟာလေထဲမှာလောင်စာဆီဖြစ်နိုင်ပြီးအစင်းမြင့် electronics တွေကိုသုံးထားတယ်လို့လည်းအမည်မဖော်လိုတဲ့ရင်းမြစ်တစ်ခုကဆိုကြောင်းကိုကရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ne tin pyat mi idiom a thong ga ro
drive me up the wall
phit ba de sa long paw ga d r I v e drive ga maung na m e me ga chino chima u b up ga a paw so lo drive me up ga a paw go maung ne tbo phit ba de t h e the w a l l wall ga ne ya so lo sgwai thun ye dai yai di be ga ro နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကဆရုပ်ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသွင်းဖြစ်ပါတယ်။ဒါကြောင့် idiom အသွင်းကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွေပြေးခြင်းစိတ်ပေါအောင်လုပ်တဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အားလုံးဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မြန်မာအရေးသုံးသက်ချက်စီစဉ်ကိုတင်ဆက်ပေးပါတော့မယ်။ NLD အစိုးရလက်ထက်ခေါင်းဆောင်မှုစီမံအာဏာစုစည်းမှုတွေများနေလို့လုပ်ငန်းတွေရှေ့မတူဖြစ်နေတယ်လို့ George Town တက္ကသိုလ်ဂုဏ်သူဆောင်ပါမောက်ခ David Steinberg ကဆိုပါတယ်။တချိန်တည်းမှာပဲဒေါ်အောင်ဆန်းစုကြည်အနေနဲ့အတင်းဆောင်မခံနိုင်တဲ့အခြေအနေကိုထိန်းညီနေရတယ်လို့လည်းပြောပါတယ်။ပါမောက္ခစတိုက်ပတ်နဲ့ဦးကျော်စန်းသားဆွေးနွေးတုံ့တက်ထားတဲ့ဒီတစ်ပတ်မြမအရေးတုံ့တက်ချက်အစီအစဉ်ကိုနားဆင်နိုင်ကြပါပြီခင်ဗျာ
Professor Steinberg NLD ဆိုတာတက်လာပြီးချင်းငါဆာလို့လုတ်ကင်နိုင်ခဲ့တဲ့အချက်တွေအောင်မြင်ချက်တွေမအောင်မြင်တဲ့အချက်တွေကိုစတင်ပြီးတော့အကြည့်ရုံသုံးသပ်ပေးပါအောင်ခင်ဗျာ
Well, the transitional governments are always difficult, number one, anywhere in the world.
နံပါတ်1အချက်ကတော့အတွင်ကူးပြောင်းရေးအစိုးရဆိုတာအချက်ခဲရှိသမျှပါကဘာဘယ်နေရာမှာမဆိုဒီလိုပါပဲနံပါတ်1အစိုးရအနေနဲ့တိတ်အကျိုးရှိမဲ့အလုပ်တွေလုပ်ဖို့ကြိုးစားပါတယ်တချိန်တည်းမှာပဲဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်ရှိနေပေမဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့လက်ထဲမှာအာဏာတွေစုစည်းနေပါတယ်ဆိုလိုတာကလူတွေဟာခေါင်းဆောင်ပိုင်းကသဘောမတူပဲကိုယ့်အကူလွတ်လွတ်လပ်လပ်မလုပ်ရဲတဲ့သဘောမျိုးတွေတွေ့ရပါတယ်ဒါဟာပြုပြင်ပြောင်းလဲရေးကိုနှောင့်နှေးစေပါတယ်အစိုးရအနေနဲ့ပြုပြင်ပြောင်းလဲလို့တဲ့ဆန္ဒရှိပေမဲ့အားလုံးလိုပိတ်ဆို့နေပါတယ်သူတို့ပြောနေတဲ့အမျိုးသားညီညွတ်ရေးငင်းငန်ကြီးပြန်လဲတင့်မြတ်ကြီးစတာတွေဟာတိတ်ကိုလိုအပ်တဲ့အရာတွေပါရေရှည်လောက်ရအောင်မှာပါစိစက်ညှိနှိုင်းမှုတွေတကယ်မစတင်နိုင်သေးပါဘူးပြည်တော်စုနေလောက်ပင်လုံညီလာခံလောက်နေတော့မလုံလောက်ပါဘူ
းဒီလိုအာဏာစုစည်းနေတာဟာလူတယောက်ထဲရောက်လာဒါမှမဟုတ်အာဏာရှင်စနစ်အောက်မှာအနေကြခဲ့လို့ကြံရည်နေတဲ့စိတ်နေသဘောထားလားဆိုတော့ဘယ်လိုသုံးသပ်လို့ပါလဲ
If you look at the monarchy If you look at General Ne Win, if you look at General Fan Shui,
ဘီနီခေကိုကြည့်ရင်ဗိုလ်ချုပ်ကြီးနေဝင်းခေဗိုလ်ချုပ်ကြီးတန်းရွှေတို့ခေကိုကြည့်ရင်အာနာကိုဘ ਹੁ ကနေချုပ်ကင်ထားတာတွေ့ရမှာပါ။အာနာဆိုတာတကယ်ကိုပိုင်ပစ္စည်းလို့ဖြစ်နေပါတယ်။ဒါဟာခေါင်းဆောင်ဖြစ်သူရဲ့စိတ်ထားလားလူလူရဲ့သဘောထားလားဆိုတာမေးစရာပါ။တနည်းပြောရရင်ခေါင်းဆောင်ကဒီမိုကရေစီလိုချင်ရင်တောင်မှသူ့ရဲ့ပတ်ဝန်းကျင်ကလူတွေဟာခေါင်းဆောင်ရဲ့ခွင့်ပြုချက်မရရင်မလုပ်ရဲကြပါဘူး။အဲ့ဒါပြဿနာပါပဲ။
ဒီပြဿနာကိုဘယ်လိုကူစားမလဲဆရာကုထုံးလေးပြောပါအောင်ခင်ဗျာ
Remedy is a slow process of change. It'll change but it takes time.
ကုထုံးကတော့တဖြည်းဖြည်းပြောင်းလဲမှုဖြစ်ပါတယ်။ပြောင်းတော့ပြောင်းမယ်ဒါပေမဲ့ကြားမယ်။ပညာရေးနဲ့လည်းဆက်ဆက်နေပါတယ်။နိုင်ငံရေးအတိုင်းဝိုင်းနဲ့လူသစ်တွေဝင်ရောက်လာမှုနဲ့လည်းပတ်သက်နေပါတယ်။နိုင်ငံရေးစနစ်မကြာသေးခင်ကမှပြန်လည်ပွင့်လင်းလာတယ်ဆိုတာကိုလည်းမမေ့သင့်ပါဘူး။အချိန်ပေးရအောင်ပါပါ။လူတွေရဲ့စိတ်ဓာတ်ပွင့်လင်းလာဖို့တွေးခေါ်မျှော်မြင်နိုင်လာဖို့လိုပါတယ်။လွတ်တော်အမတ်တွေလည်းသူတို့လုံနေတာမှန်ရဲ့လားဆိုတာကိုပိုင်းဖြတ်နိုင်ဖို့အင်စာလုပ်ဖို့လိုအပ်ပါတယ်လွတ်တော်အမတ်တဦးချင်းစီမှာလိုအပ်တဲ့အချက်တွေရှာဖွေပေးဖို့သူတည်တနာလုပ်ပေးဖို့ရုံးဖွဲ့မရှိပါဘူးသူတို့တယောက်တည်းလဲအားလုံးကိုမသိနိုင်ပါဘူးဆိုတော့ ဖြစ်တော့ဖြစ်လာမယ်ဒါပေမဲ့ကြာမယ်ပေါ့ဗျာ
ဟုတ်ကဲ့မိနစ်တနည်းအမှကျွန်တော် NLD ထိပ်တန်းခေါင်းဆောင်တယောက်နဲ့စကားပြောဖြစ်ပါတယ်သူတို့အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေဟာတဲ့ဒီခင်မျော်လင့်နေတာတဲ့အများကြီးပိုခက်ခဲနေတယ်အခက်အခဲဆုံးအလုပ်ကတော့ဖွဲ့စည်းပုံပြင်ဆင်လို့မဖြစ်နိုင်တာပဲလို့သူကပြောပါတယ်ခင်ဗျာ
The question is what part of the constitution you want to amend
မိစရာကဖွဲ့စည်းပုံရဲ့ဘယ်အစိတ်ပိုင်းကိုပြင်ဆင်ချင်တာလဲ
စစ်တပ်နိုင်ငံရေးမှာပါဝင်နေတဲ့အစိတ်ပိုင်းပေါ့ခင်ဗျာ
If you want to get peace Then the immediate constitutional amendments have to do with the authority of local government.
ညီညာရေးတကယ်လိုချင်လဲဆိုရင်ဖွဲ့စည်းပုံမှာချက်ချင်းပြင်ဖို့လိုအပ်တာကဒေသန္တရအစိုးရတွေရဲ့အာဏာကိုပြင်ရမှာဖြစ်ပါတယ်။ပြီးတော့ပြည်နယ်ဒေသဆိုင်ရာလွှတ်တော်တွေအနေနဲ့ထိတိယောက်ယောက်ဆောင်ရွက်နိုင်တဲ့အာဏာတွေတိုးပေးရမှာဖြစ်ပါတယ်။ဒါကတော့ဖွဲ့စည်းပုံပြင်ဆင်ချင်တယ်ဆိုရင်ပထမဦးစားပေးရမယ့်ကိစ္စတွေလို့ကျွန်တော်ယူဆပါတယ်။ဒုတိယဦးစားပေးရမယ့်အချက်ကတော့အရတားအစိုးရပေါ်စစ်တပ်ရဲ့ယုံကြည်မှုရရှိရေးဖြစ်ပါတယ
်ဒါပေမဲ့ဒီညမှာပထမဦးစားပေးဆိုရက်ပြည်နယ်နဲ့ဒေသန္တရအစိုးရအာဏာတူချဲပေးရမယ့်ကိစ္စကိုစစ်တပ်ကသဘောတူရလားဆိုတာပထမဦးဆုံးမေးစရာဖြစ်မနေဘူးလားခင်ဗျာ
Well that is a problem but if you're going to have peace that something has to be done now whether you do it by changing the constitution or you have laws that
ဟုတ်ပါတယ်ဒါကတော့ပြဿနာပါပဲဒါပေမဲ့ငြိမ်းချမ်းရေးလိုချင်ရင်ဒါကိုတကယ်လုပ်အောင်မှာပါဒီလိုလုပ်ဖို့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုအပ်သလားဒါမှမဟုတ်ဒီဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာပဲဥပဒေပြဋ္ဌာန်းပြီးတော့လုပ်နိုင်မလားဆိုတာတော့ကျွန်တော်မသိပါဘူးကျွန်တော်အမြင်မှာတော့ညဉ့်ဉန်းရေးရဖို့အတွက်ညဉ့်ဉန်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံအားဖြင့်၃ချက်၄ချက်လောက်ဆုံးဖြတ်ဖို့လိုအပ်ပါတယ်နံပါတ်၁ကတော့ဒေသန္တရအာဏာတွေတိုးမြှင့်ပေးရေးနံပါတ်၂တယံဇာတဗန္ဒငွေကြေးဒေသန္တရကိုခွဲဝေပေးရေးနံပါတ်၃စစ်တပ်အနေနဲ့လေးထားတဲ့ကိစ္စဖြစ်တဲ့ဒီတန္တရလက်နက်ကင်ဒီတကံစစ်တပ်တွေကိုဘယ်လိုလုပ်မလဲဒီအင်အားစုတွေကိုပြည်တော်စုရန်ရဲထဲမှာအဆင်ပြေအောင်ဘယ်လိုတွတ်သွင်းမလဲဆိုတာပဲဖြစ်ပါတယ်နံပါတ်၄ကတော့တနိုင်ငံလုံးပြည်ထရေးဝန်ကြီးဌာနအုပ်ချုပ်နေတဲ့တနည်းအားဖြင့်စစ်တပ်ကအုပ်ချုပ်နေတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကိုဘယ်လိုပြင်နိုင်မလဲဆိုတာကနံပါတ်၄ပါပဲ
လောလောဆယ်မှာအဓိကကြံ့နေတဲ့ပြဿနာတစ်ခုကတော့တနိုင်ငံလုံးအပြည့်အစုံကိစ္စဖြစ်ပါတယ်တိုင်းဒေသအင်အားစုတွေကဒီ NCA တနင်္ဂနွေအပြစ်ရရေးသဘောတူညီချက်မှာချုပ်ကိုပြင်ဆင်ပေးစီခြင်းနဲ့စစ်တပ်ကမပြင်ဘူးဒီတိုင်းလက်မှတ်ထိုးရမယ်လို့ပြောတယ်ခင်ဗျာ
The military I think foreigners generally feel the military is just out to keep power I don't think so
စစ်တပ်ကအာဏာကိုဆက်လက်ထိန်းထားခြင်းနဲ့လို့အများအပြားယူဆနေကြပါတယ်ကျွန်တော်ကတော့မထင်ပါဘူးစစ်တပ်ဟာတိုင်းရင်းသားတွေခွဲထွက်မှာကိုတကယ်စိုးရိမ်နေလို့ပဲထင်ပါတယ်တိုင်းရင်းသားအင်အားစုတွေတော်တော်များများကမခွဲထွက်ချင်ပါဘူးကိုပိုင်အုပ်ချုပ်ရေးလိုချင်တယ်လို့ဆိုနေပေမဲ့လွတ်လပ်ရေးတောင်းဆိုနေခဲ့တဲ့အဖွဲ့တွေလည်းရေရှည်ရှိလာခဲ့တာပါတချို့ကလည်းဘိုးအစိုးရကပေးဖို့ပြင်ဆင်တာတဲ့ပိုများတဲ့ကိုပိုင်အုပ်ချုပ်ခွင့်တွေကိုတောင်းခံနေကြတာပါစစ်တပ်ရဲ့အဓိကဆန္ဒကပြည်အောင်စုမပြုတ်ကွဲရေးတိုင်းရင်းသားတွေခွဲမထွက်ရေးဖြစ်ပါတယ်ဒါကို NLD ခေါင်းဆောင်ပိုင်းနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထဲတွင်းစဉ်းစားနေပါတယ်တကယ်တော့ကျွန်တော်ဟာတိုင်းရင်းသားတွေရဲ့ကိုပိုင်အုပ်ချုပ်ရေးပိုရတာကိုမြင်နေပါတယ်ပုံပုံမြတ်တမှုရှိတာကိုမြင်နေပါတယ်လူမှုတိုးတက်ခွင့်တွေပိုးပြီးတော့ပွင့်လင်းလာစေချင်ပါတယ်စစ်တပ်ရဲ့ထိပ်ပိုင်းရာထူးတွေမှာတိုင်းရင်းသားတွေပါဝင်လာတာကိုမြင်တွေ့ချင်ပါတယ်ဒါတွေအားလုံးဟာတိုင်းရင်းသားတွေအားလုံးပြည်တော်စုသားအချင်းချင်းပဲဖြစ်တယ်ဆိုတော့ခံယူချက်ပေါ်မှာမူတည်နေပါတယ
်ဒါပေမဲ့ပြဿနာကတိုင်းရင်းသားဒေသမှာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေတိုင်းရင်းသားတွေပေါ်ဆက်ဆံတဲ့ကိစ္စတွေဖြစ်တယ်လို့ထပ်ပြောရမယ်ထင်ပါတယ်ပြည်တော်စုညီညွတ်ရေးပြဿနာဟာအဓိကအဖြစ်စစ်တပ်ကြောင့်ခက်နေရတယ်လို့တိုင်းရင်းသားတွေကဆိုရဲစစ်တပ်ကတိုင်းရင်းသားအင်အားစုတွေရောက်ဖြစ်တယ်လို့ဆိုရဲဆိုတော့ဒီနှစ်ခုကဆရာကြီးကျုံနဲ့ကျမလို့ဖြစ်မနေဘူးလားခင်ဗျာ
That's right it is and exactly I mean the military has been brutal in some areas and the ethnic groups are very worried about that as they should be
ဒါမှမဟုတ်တိုင်းရင်းသားဒေသတချို့မှာစစ်တပ်ကတိတ်ရက်စက်တာတွေရှိပါတယ်ဒါကိုတိုင်းရင်းသားတွေကတိတ်စိုးရိမ်ပါတယ်စိုးရိမ်နေပါတယ်ဒါမျိုးကကျွန်တော်လဲလုံးဝမလိုလားပါဘူးစစ်တပ်ဟာဗမာတွေအပေါ်မှာလဲရက်စက်တာပါပဲဒါကိုစစ်တပ်ကပြုပြင်ရမှာပါအင်အားတုံးတဲ့နေရာမှာတတ်မှတ်ချက်အတိုင်းတာနဲ့အညီဖြစ်ဖို့လိုအပ်ပါတယ်ဒါကိုသူတို့တေချာမလိုက်နိုင်ပါဘူးအင်အားတွေအလွဲတုံးနေတာကိုလည်းအရေးယူရမျိုးမရှိပါဘူးဒါဟာရေရှည်ဖြစ်လာခဲ့တဲ့ပြဿနာကြီးပ
ါဒီကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့ယက်တီချက်ကိုကျွန်တော်ကြည့်အောင်ပါခင်ဗျာတချို့ကပြောတယ်အခုနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘက်ကိုရင်းသွားပြီစစ်တပ်ဘက်ကိုဖက်လိုက်နေတယ်လို့လည်းသုံးသပ်ကြပါတယ
် she's got to walk a very fine line It is a very, very delicate balance between the heritage of military.
မဟုတ်ပါဘူး။သူဟာအမတန်အတင်းဆောင်မခံနိုင်တဲ့အလုပ်ကိုလုပ်နေရတာပါ။တစ်ဆက်တစ်ဆက်တည်းရှိလာတဲ့စစ်တပ်ရဲ့ဩဇာအာဏာနဲ့ ဒီမိုကရေစီအကြမ်းမှာအမတန်သတိထားပြီးတော့ထိန်းညှိနေရတာပါလုံးဝအတင်းဆောင်မခံနိုင်တဲ့ကိစ္စပါစိတ်ဆက်ညှိနှိုင်းမှုကနှစ်ဖက်စလုံးကိုအကျိုးမြတ်တစုံတရာရရှိစေမယ်စိတ်ဆက်အောင်မြင်အားလုံးကိုအကျိုးရှိစေမယ်ဆိုတာနေ့စဉ်သို့တလို့အာမခံချက်ပေးနေရတာပါဒါဟာတိတ်ခက်ခဲတဲ့ကိစ္စပါအပြစ်ရဖို့စစ်တပ်ကိုပြောလိုက်ပါလားလို့လူလူတချို့ကပြောကြင်ပါတယ်စစ်တပ်ကလက်ခံမှာမဟုတ်ပါဘူးစစ်တပ်ဟာရဲတွေထောက်လှမ်းရေးနဲ့အုပ်ချုပ်ရေးရန်ညားကိုပါထိန်းချုပ်ထားတာပါဒါတွေနဲ့ညှိနေရတာပါဒေါအောင်ဆန်းစုကြည်ကဒီအတွက်စ조사နေတယ်ဆိုတာသိကြပါတယ်စ조사တဲ့နီလန်းမှန်သလားဆိုတာကိုတော့ကျွန်တော်အဲ့ဒီမှာမပါလို့မသိပါဘူ
းဟုတ်ကဲ့ဒေါအောင်ဆန်းစုကြီးကင်တွယ်နေရတဲ့အရေးကြီးတဲ့နောက်ပြဿနာတရားကရခိုင်ကိစ္စဖြစ်ပါတယ်ဒီကိစ္စပေါ်မှာလည်းဒေါအောင်ဆန်းစုကြီးကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိသလိုပြပကအထူးသဖြင့်ဝေဖန်ကြတယ်ရှုတ်ချကြတယ်ဒါကိုလည်းဆရာကြီးသုံးသပ်ပါဦ
း She again is walking that fine line and people are distressed abroad simply because she is the
ဒီစားမလေးသူကအတင်းဆောင်မရှိအောင်လုပ်နေရတာပါပြပကလူတချို့ဆိုရင်တော်တော်စိတ်ပြက်နေကြပါတယ်သူကကမ္ဘာပေါ်မှာဒီမိုကရေစီရဲ့ပြယုတ်တစ်ခုဖြစ်နှစ်ပေါင်းများစွာရှိနေခဲ့တာပါအဲ့ဒါသူကကျမဟာဒီမိုကရေစီပြယုတ်မဖြစ်ချင်ပါဘူးနိုင်ငံရေးသမားပါလို့သူကိုယ်တိုင်ပဲတည့်ရပြောခဲ့ပါတယ်။ဒါပေမဲ့လူတွေကသူ့ကိုဒီမိုကရေစီပြယုတ်အခမ်းအနားပဲဆက်ပြီးတော့ရှိနေစေချင်တာပါ။သူကတော့နိုင်ငံရေးသမားတယောက်အနေနဲ့အဖက်ဖက်ကိုမျှတအောင်ထိန်းညှိနေရပါတယ်။တချို့နေရာတွေမှာသူစွန့်စားရတာတွေရှိပါတယ်။စစ်တပ်ဘက်ကစိတ်ချအောင်ရတဲ့အေးအောင်လဲလုပ်နေရတာပါ
။နောက်တစ်ချက်ကဒီမှာဒီမိုကရေစီစနစ်အရရွေးကောက်တဲ့အစိုးရတက်လာတော့မှမြန်မာနိုင်ငံမှာပြဿနာတွေပုံမများပြလာတယ်ဆိုပြောဆိုဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပြောချင်ပါလေကိစ္စကို
။ Well, look, if you go around the world and look at history, you find that authoritarian governments can usually exert control for considerable periods of time and have peace.
ကျွန်တော်တို့ကတမိန်တစ်ယောက်ကိုခြုံကြည့်မယ်ဆိုရင်အာဏာရှင်အစိုးရတွေဟာတစုံတရာသောအချိန်ကာလအထိထိန်းချုပ်ထားနိုင်တာတွေ့ရမှာပါ။နိုင်ငံတွင်းမှာအေဂျင့်ညီတက်မှုလည်းရှိနေပါလိမ့်မယ်တခါတခါဖွံ့ဖြိုးမှုလည်းရှိပါတယ်တခါတခါလည်းမရှိပါဘူးဒီမိုကရေစီကတော့ရှုပ်ထွေးမှုရှိပါတယ်လူတိုင်းပြောဆိုခွင့်ရှိရမယ်လူတိုင်းအရေးပါပါတယ်သူတို့အကျိုးအတွက်သူတို့ပြောကြပါတယ်ဒါကြောင့်အခက်အခဲတွေတိတ်မြတ်ပါတယ်အခုအမေရိကန်ပြည်ထောင်စုကိုပဲကြည့်ပါအစိုးရတဲ့နဲ့ပတ်သက်ပြီးတော့လူများပြားစိတ်ပြက်နေကြပါတယ်ဒါပေမဲ့အခြေခံအားဖြင့်ဒါကိုအကြမ်းဖက်တုတ်ပြန်မှုမလိုလားကြပါဘူးစိတ်ရှိရှိထားပြီးတော့ပြည်တွင်းမှာပဲဖြည့်ဆင်းကြရမှာပါရှုပ်ထွေးတဲ့ကိစ္စပါမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလည်းဒါမျိုးဖြစ်မှာပါအရေးကြီးတာကနိုင်ငံရဲ့အကျိုးစီးပွားကိုဥတည်ပြီးတော့လုပ်ကိုင်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စတစ်ခုကတော့လူမှုအကျိုးရှိစေဖို့လူများစုဖြစ်တဲ့တောင်သူလယ်သမားတွေအတွက်အကျိုးဖြစ်ထွန်းစေဖို့လိုအပ်ပါတယ
်ဟုတ်ကဲ့အမေရိကန်အစိုးရဆိုလို့အခုဒေါ်နယ်ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးအလားအလာလည်းပြောပါအောင်သုံးသပ်ပါအောင်မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးဝါဒမှာဦးစားပေးနိုင်ငံတစ်ခုဖြစ်ဆက်လက်တည်ရှိနိုင်မှာသေးတယ်ခင်ဗျာ
The problem is beyond that is will Southeast Asia be a priority it's never been mentioned
မြန်မာနိုင်ငံဆိုတဲ့အရှိတောင်အာရှတောင်ဦးစားပေးဖြစ်မယ်မဖြစ်ဘူးဆိုတာပြောတယ်မကြားရသေးပါဘူးအာဆီယံ250ပြည်ပါတော့မယ်အမေရိကန်သမ္မတတော့တက်မလားမတက်ဘူးလားနိုင်ငံသားရေးဝန်ကြီးတော့တက်မှာလားဘလောက်ဦးစားပေးမှာလဲလုံးဝမသိရသေးပါဘူးအာရှပစိဖိတ်ရေးရဒုတိယနိုင်ငံသားရေးဝန်ကြီးဘယ်သူဖြစ်လာမလဲဆိုတဲ့အပေါ်မှာလည်းမူတည်ပါလိမ့်မယ်အခုတော့မသိရသေးပါဘူးနိုင်ငံသားရေးဝန်ကြီးဖြစ်လာမယ့်လူကတော့အာရှနဲ့ပတ်သက်လို့ဘာအတွေ့အကြုံမှမရှိပါဘူးနောက်ပထမအဦးဆုံးစပြီးတော့ကန်တွေရမယ့်ကိစ္စတွေကတော့တရုတ်နဲ့မြောက်ကိုရီးယားပဲဖြစ်ပါတယ်မြန်မာနိုင်ငံကိစ္စကိုခိတဖယ်ထားတာကတော့မြန်မာအစိုးရအတွက်ကံကောင်းတယ်လို့ပဲဆိုရမှာပါ
ကျော်စံတာစီစဉ်တက်ဆက်တဲ့မြမရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့ရန်ကုန်မြို့ကကိုဟင်းတီဟာရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံမှာတော့ကျွန်တော်တို့ဒီသက္ကဘာလုံးမှာရှိတဲ့လူသံဝိုင်းနိုင်ငံတိုင်းအကုန်လုံးကလည်းဒီချမ်းယူကျွန်တော်တို့စီစဉ်နေရနေပြီးတော့မှဆောင်ရွက်ကြပါတယ်အခုလိုဒီညီချမ်းတဲ့နိုင်ငံညီချမ်းတဲ့ပြည်ဝင်ညီချမ်းတဲ့ကဘာကြီးဖြစ်အောင်ဆိုပြီးတော့မှသမ္မတတွေပဲဖြစ်ဖြစ်နိုင်ငံကြီးကောင်းဆောင်တွေဖြစ်ဖြစ်တခြားနယ်ပယ်အသီးသီးကောင်းဆောင်နိုင်ဖြစ်ဖြစ်ဘာသာရေးကောင်းဆောင်နိုင်ဖြစ်ဖြစ်အကုန်လုံးကညီချမ်းဖို့ရည်ရွယ်ကျွန်တော်တို့ဒီပြောကြပါတယ်သူတွေအကုန်လုံးဆောင်ရွက်ကြပါတယ်ဒါမှမဟုတ်ကျွန်တော်ဒီနေ့ဒီချိန်ဒီပေါ့ဒီလိုချင်တဲ့ညီချမ်းရေးတွေကျွန်တော်နိုင်ငံမှာရောဒီကဘာပြည်ဝင်မှာရော
လို့ချင်းနဲ့နေချင်ရောမရကြသေးပါဘူးဒီနေချင်နဲ့ပတ်သက်ရင်ကျွန်တော်ယူကြည့်တာတခုကတော့ဒီတစ်ဖက်နဲ့တစ်ဖက်ကြေညာဖြစ်တာပဲဒီပြည်ညာဖြစ်တာဖြစ်နေချင်ဖို့အတွက်ဆွေးနွေးကြပြီးလို့ကြပြီးဟဲ့ဆိုရင်တော့ကျွန်တော်တို့ဒီအဖက်စလုံးမှာအမှန်တကယ်နေချင်ခြင်းတဲ့စိတ်ရှိဖို့ပဲလိုအပ်ပါတယ်အဖက်စလုံးမှာအဲ့ဒီစိတ်မရှိရောစပွဲဝဲမှာတစ်တစ်ကမ္ဘာကြီးထဲမှာပဲဖြစ်ဖြစ်မြည်ပြီးနေရာမြည်ပြီးဒေသမှာပဲဆွေးနွေးဆွေးနွေးအဲ့ဒီဆွေးနွေးပွဲကဘယ်တော့မှအနေချမ်းတဲ့ဆွေးနွေးပွဲတွေဖြစ်လာဖို့မရှိပါဘူးတစ်ခါနဲ့ဖက်ရံဖြစ်ကြပြီးအညိုတေးတွေနဲ့တရက်ကလှုပ်လိုက်နောက်တရက်ကပြန်လှုပ်လိုက်တရက်ကလှုပ်လိုက်နောက်တရက်ကပြန်လှုပ်နိုင်တယ်အဲ့ဒီဟိုမပြီးဆုံးနေတဲ့တန်တရားဒီဘယ်တော့မှအနေချမ်းမှာမဟုတ်ပါဘူးတစ်ခါနဲ့တစ်ခါကြမှာအညိုတေးတွေမရှိဘဲနဲ့အနေချမ်းရေကိုရှိရှိနေတဲ့စိတ်ဓာတ်ဒီစစ်တနာခံရှိမှာပဲကျွန်တော်တို့ဒီ22ဦးကြာမှာမှာကတိုင်းနေချမ်းရေကိုကျွန်တော်တို့ရရှိမှာဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရက်ဒီအရေးကြီးဆုံးနဲ့ဒီအခြေခံရောက်ဆုံးကျွန်တော်တို့စစ်တနာဒီနေချမ်းရေစစ်တနာပါဒီကျွန်တော်တို့နေချမ်းရေစစ်တနာကိုလုပ်နေရတာနှစ်ပေါင်းနဲ့ကျွန်တော်တို့များစွာ50 60ကျော်ပါပါပြီခုချိန်ဒီနေချမ်းရေဆိုတာဖြစ်မလာသေးပါဘူးဖြစ်ဖို့လမ်းစောက်တော့မှကျွန်တော်တို့ရှင်းရှင်းပြောပုံပုံလင်းပြောတော့မတွေ့သေးပါဘူးအဲ့ဒီညချင်းဖြစ်စေတဲ့အကုန်လုံးစွန့်နေဘွယ်တွေမှာသူတို့ညှိနေရတဲ့အချက်တွေအများကြီးသူတို့တောင်းဆိုရရရောလက်လျောမှုတွေရောညှိလို့မရတဲ့အချက်တွေအများကြီးအများကြီးအများကြီးဘယ်တော့ပဲအချက်တွေအချက်လက်တွေညှိလို့မရတဲ့အရာတွေများပြားပါစေဒီနှစ်ဦးနှစ်ဖက်ကြားမှာညချင်းချင်းတဲ့ဒီစေရင်စေတနာမှကန်ရှိရင်အဲ့ဒီစက္ကန့်တွေအချက်နဲ့စွန့်နေဖို့မလိုပါဘူးနှစ်နဲ့ဆယ်လဲစွန့်နေဖို့မလိုပါဘူးကျွန်တော်တို့ဟိုအရင်ကျွန်တော်တို့ဒီဟိုပြည်တွင်းဆက်စပ်ဖြစ်ကြတဲ့အသေးစားလေးနဲ့ကံရီဆိုတာနည်းနည်းလေးပါအခုမှတော့အများကြီးပါဘယ်သူတွေမှတော့မသိတော့ပါဘူးအခွဲရရတယ်မှန်တကယ်ငြိမ်းချမ်းချေဆိုရတော့ဘယ်အခွဲပဲဖြစ်ဖြစ်ဘယ်အင်အားကြီးပဲဖြစ်ဖြစ်အရာနဲ့တဲ့လူပဲဖြစ်ဖြစ်ငြိမ်းချမ်းချင်တဲ့စိတ်ရှိတော့ငြိမ်းချမ်းမှာငြိမ်းချမ်းမှုပဲရမှာပါမရှိတော့အင်အားနဲ့တဲ့အခွဲစည်းမှာဖြစ်ဖြစ်အင်အားကြီးတဲ့အခွဲတွေမှာငြိမ်းချမ်းတဲ့ငြိမ်းချမ်းချင်တဲ့စိတ်မရှိဘူးဆိုရင်တော့နောက်နှစ်တည်းအရဘရောမင်းချမ်းရမှာမဟုတ်ပါဘူးအဒီအချက်လက်တွေညှိနေလို့မရဘူးဆိုတာတွေကတော့အဲ့ဒါဒုတိယအဆက်ပါညှိချချင်တယ်ဆိုရင်အဒီအချက်လက်တွေကပြောလို့ညှိနေလို့မရဘူးဆိုတာဘရောမမရှိပါဘူးအဲကြောင့်ကျွန်တော်နောက်ဆုံးနေ့ပြောချင်တာတော့ညှိချမ်းရရရှိဖို့အတွက်ညှိချမ်းချင်တဲ့ကျွန်တော်တို့လူအဖွဲ့အစည်းဖြစ်ဖို့အတွက်ဆိုရင်တော့ပဋိပက္ခတွေမဖြစ်ဖို့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ကြမှာညှိချမ်းချင်တဲ့အမှန်တကယ်ညှိချမ်းချင်တဲ့အစ်စ်ကိုမွေးမြူနိုင်ဖို့နဲ့စည်ရင်းစည်စနာညှိချမ်းချင်တဲ့စည်ရင်းစည်စနာကိုကျွန်တော်တို့ဒီလိုအရေးကြီးလို့ပဲလို့ကျွန်တော်ပြောချင်ပါသေးတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့ရန်ကုန်မြို့ကကိုဟိန်းတီဟာရဲ့ယုံကြည်ရာကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကကြာတာပရင်းနေ့မနေ့ဖက်ထုတ်လင်းချက်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ January 17ရက်နေ့က American နိုင်ငံဆိုင်ရာမြန်မာအသံမကြီး Scott Marcia က2018ခုနှစ်တစ်ကိုကြိုဆိုရင်American ပြည်ထောင်စုနဲ့မိတ်ဆွေမြန်မာနိုင်ငံကစိုက်ပျိုးရေးကဏ္ဍတွေမှာလုတ်ကင်နေကြသူတွေကိုသူ့ရဲ့ရန်ကုန်နေအိမ်မှာဖိတ်ကြားပြီးနှစ်နိုင်ငံပူးတွဲလှုပ်ဆောင်နေမှုကြောင့်ရလာတဲ့အောင်မြင်မှုတွေအတွက်ဂုဏ်ပြုခဲ့ပါတယ်။တက်ရောက်လာတဲ့ပုဂ္ဂိုလ်50ကျော်ဟာမြန်မာအစိုးရနဲ့စီးပွားရေးကဏ္ဍတွေကကိုယ်စားလှယ်တွေဖြစ်ပါတယ်။အဲဒီမှာအမြဲတမ်းအတွင်းဝင်ဒေါက်တာတင်ထွတ်စိုက်ပျိုးရေးဝန်ကြီးဌာနဒုတိယညွှန်ချုပ်ဦးကျော်စွေလင်းနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုတိယညွှန်မှုဒေါ်ကြည်ကြည်ဝင်းစီးပွားရေးနဲ့ကုသရန်ဝန်ဝန်ကြီးဌာနညွှန်ကြားမှုဦးအောင်မင်းတိုက်တို့နဲ့အတူမြန်မာကောက်နှံတင်ပို့မှုလုပ်ငန်းနဲ့မုတ်ဖုတ်လုပ်ငန်းတွေမြန်မာကော်ဖီအသင်းကကိုယ်စားလှယ်တွေအပြင် American ပြည်ထောင်စုက Wheat Associates နဲ့Winlock International အဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ကြပါတယ်။ American ပြည်ထောင်စုကဂျုံထွက်ပစ္စည်းတွေနဲ့လှုပ်ထားတဲ့ထောက်ကုံအများပြားပါဝင်တဲ့မြန်မာနိုင်ငံတွင်ထုတ်ပို့တဲ့ကုန်ပစ္စည်းတွေရောင်းချမှုဟာ2017ခုနှစ်မှာဒေါ်လာ184သန်းဘူးလောက်ရှိခဲ့ပြီး2016ခုနှစ်မှာတော့282သန်းဘူးလောက်ထိအယောင်ရတိုးလာတာပါ။အ အလားတူပဲအမေရိကန်ရဲ့မြန်မာနိုင်ငံကိုဂျုံတင်သွင်းမှုဟာ2016ခုနှစ်မှာဒေါ်လာ4သန်းဖိုးလောက်ထိတိုးလာခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံကော်ဖီအသင်းကလည်းအမေရိကန်နဲ့ဥရောပကို2016ခုနှစ်အတွင်းတန်ချိန်54 metric ton တင်သွင်းခဲ့တာဖြစ်ပြီးအခု2018ခုနှစ်မှာတော့ metric ton ချင်း80တူပြီးတင်သွင်းဖို့စီစဉ်ထားပါတယ်။ Windrock International အဖွဲ့ပံ့ပိုးမှုနဲ့အတူ USAID ရဲ့ Farmer to Farmer လယ်သမားကနေလယ်သမားစီတို့အစီအစဉ်နဲ့ VCRD ကျေးရွာဖွံ့ဖြိုးရေးဆိုင်ရာ value change လှုပ်ဆောင်မှုတွေကိုလှုပ်ဆောင်ရမှာလူလူကနေလူလူစီအထောက်အကူပေးတဲ့အနေနဲ့ချင်းကပ်လှုပ်ဆောင်ခဲ့ရကနေမြန်မာနိုင်ငံဟာ2016ခုနှစ်မှာ American ပြည်ထောင်စုရဲ့ဈေးကွက်ထဲမှာပါဝင်လှုပ်ရှားလာတာဖြစ်ပါတယ်။အခုဆိုရင် coffee စိုက်ပျိုးတဲ့ဒေသတစ်ခုအနေနဲ့ကမ္ဘာမြေပုံမှာအခိုင်အမာပေါ်ထွန်းလာပြီဖြစ်ပါတယ်။စိုက်ပျိုးရေးကဏ္ဍကအောင်မြင်မှုတွေကိုကြည့်ရင်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်လက်ထိတွေ့ဆက်ဆံမှုဟာနှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းတာကိုပြသနေတာပါ။ American မြန်မာစီးပွားရေးဆက်ဆံမှုပိုမိုနက်ဆိုင်လာတာကနေတဆင့် American ကဂျုံလိုအဆင့်မြင့်ထွက်ကုန်တွေကိုတုံးပြီးမြန်မာနိုင်ငံရဲ့မုတ်ဖုတ်လုပ်ငန်းနဲ့အမှုန့်ကျိလုပ်ငန်းတွေတိုးချက်လာတာတွေ့ရတယ်လို့တမ်မဂျီစကော့မာစီယာကပြောပါတယ်။အခုလိုနှစ်နိုင်ငံမဟာမိတ်ဖြစ်မှုကနေကဖေးဆိုင်တွေနဲ့မုတ်ဖုတ်လုပ်ငန်းတွေတိုးတက်လာပြီးနိုင်ငံတွင်းကစားသုံးသူတွေလည်းချမ်းချမ်းသာသာခံစားသုံးဆွဲလာနိုင်တာမကဘဲထုတ်လုပ်တဲ့ကုမ္ပဏီတွေပိုများလာပြီးအဖိုးတန်ထွက်ကုန်တွေပိုးပြီးရလာတယ်လို့လက်ကားဆိုင်ကြီးတွေမှလည်းစားသုံးသူတွေစိတ်ကြိုက်ရွေးချယ်စရာတွေပိုးပြီးများလာတယ်လို့ပြောပါတယ်။ဒါအပြင်မြန်မာကော်ဖီကိုကမ္ဘာကျန်နေရာတွေကိုပါတင်ပို့နိုင်မှုအတွက် USH ကမြန်မာနိုင်ငံကအသေးစား coffee site တောင်းသူတွေနဲ့တခြားစိုက်ပျိုးရေးလုပ်ငန်းရှင်ကလေးတွေလုပ်ငန်းတွေပုံမကောင်းမွန်ခိုင်မာလာစေဖို့အတွက်လက်တွဲလှုပ်ဆောင်နေတာဖြစ်ပြီးတကယ်လို့ဒီလုပ်ငန်းဆက်လက်တိုးတက်လာတာနဲ့အမျှဒါဟာစီးပွားရေးမှာအပြုသဘောတွေ့လာနိုင်တယ်လို့အလုတ်ကိုင်းခွင့်လန်းတွေပုံမဖန်တီးနိုင်မဲ့အပြင်လူတိုင်းအတွက်ဝင်ငွေပိုတိုးလာစေမှာဖြစ်ပါလေလို့လည်းတမ်မတ်ကြီးမာစီယာကပြောကြားခဲ့ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရချင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရခင်ဗျာ။ VOA မြန်မာပိုင်းရဲ့ကြာတာပနစ်နေ့မနေ့ဖက်ထုတ်လွှင့်ချက်ဒီမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကတလဲကြီးညာပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရေးဝန်ကြီးဖြစ်အမည်စင်းတင်သွင်းထားသူရှင်နန်ကုမ္ပဏီအကြီးကဲဟောင်းရက်စ်တီလာဆန်ဟာသူ့ကိုယာဒုခံထားရေးကြားနာပွဲမှာအကျဉ်းနဲ့ညှဉ်းခုံမှုတွေတမှုထူးခြားတဲ့ဒီမိုကရက်ပါတီလွတ်တော်အမတ်တွေကနောက်နေကြောင်ကြအောင်လှုပ်ဆောင်မှုတွေနဲ့ရင်ဆိုင်ပြီးတဲ့နောက်ဗုဒ္ဓနည်းကအထက်လွှတ်တော်ကအတီးပြုတ်ပေးလိုက်ပြီးဖြစ်ပါတယ်။တီလာဆန်ကိုယာဒုခံထားရေးအတွက်လွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါမှာတော့ Republican Party လွတ်တော်အမတ်တွေအပြင်ဒီမိုကရက်ပါတီအမတ်3ဦးနဲ့တတိပုဂ္ဂလတဦးတို့ကထောက်ခံမဲ့ပေးခဲ့ကြပြီးထောက်ခံမဲ့စုစုပေါင်း56မဲ၊ကန့်ကွက်မဲ့43မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေတိုင်းပြည်အတွင်းရွှေ့ပြောင်းအခြေချနေထိုင်ခွင့်အရာကြီးပိတ်ထားပေမဲ့လည်းပစိဖိတ်သမုဒ္ဒရာအတွင်းကကျွန်းနေမှာရောက်နေတဲ့ခေါ်လုံခွင့်လျှောက်ထားသူတွေလက်ခံရေးအတွက်မူလကသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကလေးစားလိုက်နိုင်လိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘိုကပြောပါတယ်။ဩစတြေးလျနိုင်ငံမှာခေါ်လုံခွင့်လျှောက်ထားသူတွေကိုလန်ခိတောမှာကြားပြဖန်ဆီးပြီးတော့ပါပွားနယူဂီနီနဲ့နာရူကျွန်းနယ်မှာခိတယာယီထင်းထင်းထားတဲ့ထောက်ဒုက္ခသည်ထောက်နေရာကိုအမေရိကန်ပြည်ထောင်စုကိုပို့ပေးဖို့အတွက်သမရအိုဘားမားအဆိုအရနဲ့သဘောတူညီမှုရရှိထားတာဖြစ်ပါတယ်။တရားလွတ်တော်ရှိနေဥက္ကဋ္ဌလုတ်ကြံတပ်ဖြတ်ခံရမှုရဲ့နောက်ကွယ်ကကွင်းဆက်တရားခံလို့တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းကင်းပြည်နယ်ရဲမှုကြီးဦးကြည်လင်းကပြောပါတယ်။တန်တရားရှိသူဘယ်နှဦးကိုဖန်ဆီးထားတယ်ဒီလိုတွေဟာတကယ်ပဲလှုပ်ကြံမှုနဲ့ပတ်သက်နေလားဆိုတာတွေတော့တသက်ကိုယ်ကမသိရသေးပါဘူး။ဥက္ကဋ္ဌလုတ်ကြံခံရတဲ့ကိစ္စအမှုမှာပေါ်ပေါက်အောင်အာဏာလုံခြုံရေးအာဏာပိုင်တွေဘက်ကအကောင်းဆုံးကန့်တွေနေပြီးရလပေါ်အောင်ဆစ်ရှိရှိဆောင်ဆန်းပေးဖို့အတွက်လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအသစ်ဂျင်မက်တစ်စာသူ့ရဲ့ပထမဆုံးနိုင်ငံရေးချခီးစဉ်အဖြစ်နဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုပုံထိုးနေမှာစတင်ထွက်ခွာမှာဖြစ်ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့ဖက်စီစဉ်ထုတ်လို့ရေးမှုကကိုညံဝဲအောင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာအနှံ့ကတောတာချီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.